Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ VOA မြန်မာပိုင်းရဲ့2020ပြည့်မတ်လ26ရက်ခြားသောပြည်နယ်မြန်မာခင်းစီစဉ်နေစတင်နေပါပြီ။ကိုရင်ဆုံးသတင်းတွေကိုကျွန်တော်အောင်လင်ဦးကတင်ဆက်ပေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စပိန်နိုင်ငံမှာဗုဒ္ဓဦးနေကသေဆုံးသူ938ယောက်ရှိခဲ့တဲ့အတွက်ကမ္ဘာမှာအီတလီနိုင်ငံပြည်ရင်သေဆုံးမှုဒုတိယအများဆုံးဖြစ်နေပါတယ်။ဒီနေ့ထဲမှာလည်းအများဆုံးသေဆုံးခဲ့တဲ့အတွက်စုစုပေါင်း 3,285 ယောက်သေဆုံးခဲ့တဲ့တရုတ်နိုင်ငံထက်တော့ပိုများနေပြီး 3,434 ယောက်ထိရှိနေတာပါ။သေဆုံးသူ 6,828 ရဲ့အီတလီနိုင်ငံကတော့ကမ္ဘာမှာသေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။စပိန်နိုင်ငံမှာကူးစက်မှုနှုန်းကလည်းပထမတစ်ရက်ထက်20ရာခိုင်နှုန်းတိုးပြီး 48,610 ထိရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပြန်လည်နေကောင်းလာသူ9,000 ကျော်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါစပိန်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်သူဖြစ်အတည်ပြုထားသူ3ဦးတဘုံနဲ့သေဆုံးသူ2ဦးလောက်ကတော့မြို့တော်မက်ဒရစ်နဲ့အနီးတစ်ဝိုက်မှာနေထိုင်သူတွေဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေဖြစ်ဒေါ်လာသန်း2,000ထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဗုဒ္ဓဦးနေ့မှာပဲတိုက်တွန်းလိုက်ပါတယ
် COVID-19 is menacing the whole of humanityAnd so the whole of humanity must fight back.
COVID-19 ရောဂါလူသားတို့တရားလုံးကိုချိန်ချောက်နေတာကြောင့်လူသားတို့တရားလုံးကတွန်းလှန်ရမှာဖြစ်ပြီးနိုင်ငံတကာနိုင်ငံချင်းကတုံ့ပြန်မှုတွေနဲ့မလုံလောက်တဲ့အကြောင်းအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုလိုက်တာပါ။ရရှိလာမယ့်ရန်ပုံငွေတွေကိုတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်အဆိုးဆုံးကျွမ်းနိုင်တဲ့ဖွံ့ဖြိုးဆဲနိုင်ငံပေါင်း40ကိုရှေ့လာမယ့်ခေလအတွင်းကုညီရမှာတုံ့ဆွဲသွားမှာဖြစ်ပါတယ်။ကိုယ်ချိန်မှာပြပြသာသာဆုံးဖြတ်ဆောင်ရတာမျိုးမလုပ်ခရင် virus ပိုးဟာအတင်းဆောင်မခံနိုင်တဲ့နိုင်ငံတွေမှာအမြင့်တွင်နိုင်တယ်လို့နေဆက်တွေကိုဖျက်ချော်ပြီးကူးစက်ပြန့်နှံ့နိုင်တဲ့အန်ဒီယန်ရှိနေကြောင်းလည်းသတိပေးခဲ့တာပါဒေါ်လာတန်ပေါင်း2,000အကုန်ကျခံသုံးဆွဲမဲ့အစီအစဉ်မှာတော့လက်တွေ့အကောင့်ထဲပေါ်ရေးလုပ်ငန်းစဉ်6ခုကိုထပ်သွင်းထားပြီးလူတွေတစ်ယောက်နဲ့တစ်ယောက်ထိတွေ့ဆက်ဆံမှုတွေချွတ်ချဖို့လက်မှတ်မှန်ဆေးဖို့စရတွေပါဝင်virus ပြန့်နှံ့မှုရွှေ့ချရေးအများပြည်သူကြားအသိပညာပေးရေးအစီအစဉ်တွေလည်းပါဝင်ပါတယ်လိုအပ်တဲ့လူတွေကိုစစ်စစ်တာတွေပြင်းပြင်းထန်ထန်နေထိုင်မကောင်းဖြစ်နိုင်တဲ့သူတွေကိုဦးစားပေးကုသရေးအပြင်ကျန်းမာရေးနဲ့စာနာမှုအကူအညီပေးရေးဝန်ထမ်းတွေကိုအကာအကွယ်ပေးရေးအစီအစဉ်တွေလည်းထည့်သွင်းထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထိခိုက်နေတဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးအမေရိကန်သမိုင်းမှာအများဆုံးဖြစ်ဒေါ်လာ1 trillion တန်ဖိုးရှိတဲ့အရေးပေါ်အသုံးစရာကိုထက်လွတ်တော်မှာဗုဒ္ဓဦးနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။ရဲ့ဒေါ်ချာအကျိနဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မှာပဲသမ္မတအင်ဂျီရိုနဲ့လွှတ်တော်ခေါင်းဆောင်တွေကြားဗုဒ္ဓဦးနေ့အစောပိုင်းမှာသဘောတူညီချက်ရခဲ့ကြတာပါ။ထက်လွတ်တော်မှာမဲခွဲအတည်ပြုပြီးရင်တော့အောက်လွှတ်တော်ကမဲခွဲဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။ထက်လွတ်တော်လူမျိုးစု Republican ခေါင်းဆောင် Mitch McConnell ကတော့တိုင်းပြည်မှာစစ်အတွင်းသုံးဆွဲတဲ့ပမာဏလောက်ထိအကုန်ကျခံသုံးဆွဲမဲ့အကူအညီပေးရေးစီစဉ်ဖြစ်နေပြောဆိုသွားပါတယ်။ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့ပြည့်ပြည့်စုံနဲ့အစီအစဉ်တရက်မဟုတ်ပေမဲ့လည်းဥပဒေကိုမြန်မြန်ဆန်ဆန်အတည်ပြုဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ။အရေးပေါ်အသုံးစရာအစီအစဉ်နဲ့ပတ်သက်လို့သမ္မတ Donald Trump အစိုးရဘက်ရဲ့အဓိကဆက်ဆက်ညှိနှိုင်းသူဗန်နိုင်းဝန်ကြီး Stephen Mnuchin ကလည်းလွတ်တော်ကဥပဒေချမ်းကိုအတည်ပြုပြီးရင်သမ္မတကလက်မှတ်ထိုးဖို့အသိရှိနေတဲ့အကြောင်းပြောဆိုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေရာတွေကိုကြားခံနိုင်မှုဒေါ်လာ1 trillion အကုန်ချက်ခံသုံးဆွဲမဲ့အစီအစဉ်ကိုအမေရိကန်အစိုးရနဲ့လွှတ်တော်ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြပြီးတဲ့နောက်ဗုဒ္ဓဦးနေ့ကကမ္ဘာတဝန်းစတော့ဈေးတွေပြန်တက်လာပါတယ်ဂျပန်နိုင်ငံကနေကိုင်းညွန့်ငယ်ရလဲဗုဒ္ဓဦးနေ့မှာ800ခန်းလုံးဈေးတက်ခဲ့တာပါအများဆောင်ကြည့်နေတဲ့အမေရိကန်စတော့ညွန့်ငယ်နေတဲ့က Dow Jones Industrial Average ကတော့700ခန်းလုံးကျော်ထိဈေးတက်ခဲ့ပြီး89နှစ်အတွင်းတစ်ရက်တည်းမှာအများဆုံးလဲဖြစ်ခဲ့ပါတယ်ဗုဒ္ဓဦးနေ့ဥရောပဈေးကွက်မှာဈေးပိတ်ချိန်မှာတော့လန်ဒန်နဲ့ပြင်သစ်ကညွန့်ငယ်နေ၄ရာခိုင်နှုန်းကျော်ဈေးတက်ခဲ့ပြီးဂျာမနီနိုင်ငံ Frankfurt ညွန့်ငယ်ရာလည်း၂ရာခိုင်နှုန်းနီးပါးမြင့်တက်ခဲ့တာပါ
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရင်းမထုံပါတရိပ်နေကိုဆက်လက်ကြင်ညာပေးတော့မှာပါ ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်ရာစီးမြင်းနဲ့ပတ်သက်ပြီးတရဲမားတွေထုတ်လွှင့်တဲ့စစ်စီရေးတရက်တရုတ်နိုင်ငံကလှုပ်ဆောင်နေတဲ့အပေါ် G7 နိုင်ငံတွေကတသဘောတည်းရှိကြတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ကမ္ဘာစစ်မှုဖွံ့ဖြိုးပြီးနိုင်ငံခုနှစ်နိုင်ငံအုပ်စု G7 နိုင်ငံတွေရဲ့နိုင်ငံရဲ့ဝန်ကြီးတွေအကြားဗိုလ်တုနေ့ကတယ်လီကွန်ဖရင့်ဆင်းဆွေးနွေးပွဲမှာအခုလိုဒဇိန်တဝန်းနဲ့ရှိကြောင်းပြသခဲ့တာလို့ဆိုပါတယ်။အမေရိကန်နိုင်ငံပစ်ပတ်မြို့မှာကျင်းပဖို့ရှိတဲ့အစည်းအဝေးကိုကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်အမေရိကန်တို့ဖျက်သိမ်းခဲ့ပြီးအခုလိုတယ်လီကွန်ဖရင့်နဲ့အစည်းအဝေးလုပ်ခဲ့တာပါ။ဝန်ကြီးပုံပြူရဟာသူ့အခေါ်ဝူဟန်ဗိုင်းရပ်စ်လို့ခေါ်တဲ့ဗိုင်းရပ်စ်ပြန့်နှံ့မှုနဲ့ပတ်သက်ပြီးပြည်ထောင်ငံပေါ်ပြင်းပြင်းထန်ထန်ဝေဖန်နေသေးပါ။တကယ်ဖြစ်နေတာတွေကလည်းလမ်းလွဲပစ်ဖို့တရေမားတွေကိုတူကွန်မြူနစ်ပါတီကထုတ်လွှင့်နေတာဒီမတဲ့အစည်းအဝေးမှာပါဝင်ခဲ့တဲ့နိုင်ငံတွေအားလုံးနဲ့နေနေသိမြင်နေကြတယ်လို့လည်းသူကပြောပါတယ်။ဒီဗိုင်းရပ်စ်ပြန့်မှုရဲ့နောက်ကွယ်မှာအမေရိကန်ပြည်ထောင်စုရှိနေတယ်ဆိုပြီးလူမှုမီဒီယာတွေကတစင်တရေမားတွေထုတ်လွှင့်နေတာကိုတူကွန်မြူနစ်ပါတီကဆက်လက်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။G7 အုပ်စုနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးကိုအမေရိကန်နဲ့တရုတ်နိုင်ငံစလုံးပါဝင်တဲ့ G20 ကောင်ဆောင်တွေရဲ့ထိပ်သီးအစည်းအဝေးမလုပ်ခင်တရက်အလိုမှာလုပ်ခဲ့တာပါ။အာဖဂန်နစ္စတန်ကဘူးမြို့မှာလူနည်းစုစစ်ဘာသာဝင်ဖျားကြောင်တစ်ခုကိုအသေးခံဘုံခွဲသမား၄ဦးကဗုဒ္ဓဘာသာကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ25ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ကဘူးမြို့လယ်ပိုင်းမှာအဲ့ဒီလိုဘုံခွဲတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အစိုးရအဖွဲ့ကပြောလိုက်တဲ့အကြောင်းကိုလည်းမွတ်စလင်အစိုးရ Jihadist Media တွေကိုစောင့်ကြည့်ပတ်သက်ပြန်တဲ့ Site Intelligence Group ရဲ့အစိုးရသိရပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးပြီးချင်းမနေ့အစောပိုင်းမှာပဲအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီဖျားကြောင်းကိုရောက်ရှိလာခဲ့ပြီးတဲ့နောက်9နိုင်လောက်ကြာမှာဘုံခွဲတိုက်ခိုက်သူတွေကိုအသေးဖမ်းဆီးရမိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရ Tariq Aryan ကပြောပါတယ်။ဖျားကြောင်တဲ့ပိတ်မိနေတဲ့ကသူတွေကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့သူကပြောပါတယ်။အပြန်အလှန်တိုက်ခိုက်မှုအတွင်းဖျားကြောင်နဲ့ဖျားကြောင်ဘေးကအတင်းတိုက်တဲ့လူ150လောက်ပိတ်မိနေခဲ့တာလို့လူထဲစု Sikh ဘာသာဝင်လွှတ်တော်အမတ်တူက VOA ကိုပြောပါတယ်။တာလီဘန်စစ်သွေးကြတွေကဒီတိုက်ခိုက်မှုမှာသူတို့မပါဝင်ဘူးလို့လည်းညှင်းဆိုပါတယ်။အခုနောက်ပိုင်းနှစ်တွေအတွင်းအာဖဂန်မှာရှိတဲ့လူထဲစု Sikh တွေနဲ့ဟိန္ဒူဘာသာဝင်တွေကို IS အစိုးရအဖွဲ့တွေကအပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်။2018ခုနှစ်တုန်းကနိုင်ငံအရှေ့ပိုင်းဂျလာလာဘတ်မှာအထူးခံဘုံခွဲသမားတူတိုက်ခတ်ခဲ့တဲ့အတွက်လူ2ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။တရုတ်နိုင်ငံရဲ့ Digital သရှုလုံမှုတွေမကြသေးမီကာလအတွင်းတရှိန်တိုးမြင့်တက်လာခဲ့တာကိုတွေ့ရတယ်လို့ American Cyber လုံခြုံရေးဆိုင်ရာကြွန့်ကျင်သူအဖွဲ့တစ်ဖွဲ့ကဗုဒ္ဓဟူးနေ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါစတင်ဖြစ်ပွားပြီးဇန်နဝါရီလနောက်ပိုင်းမှာတန်တရားရှိဖွယ်တရုတ်အုပ်စုတစုကစိုက်ဘာတရှုအသစ်လုပ်တာတွေကိုအဲ့ဒီကြွန့်ကျင်သူအဖွဲ့ကလေ့လာတွေ့ရှိခဲ့ရတာပါ။ဇန်နဝါရီလ20ရက်နေ့ကစပြီး APT41 လို့ခေါ်တဲ့ hacker အုပ်စုတစုရဲ့လှုပ်ရှားမှုတွေတဟုန်တို့မြင့်တက်လာခဲ့တယ်လို့လည်း American Cyber လုံခြုံရေးကြွန့်ကျင်သူအဖွဲ့ FireEye Inc. ကပြောပါရယ်။ APT41 အုပ်စုဟာဈေးဝယ်သူတွေ၊ကွန်ပျူတာထုတ်လုပ်သူတွေနဲ့မီဒီယာအဖွဲ့အစည်းတွေကစလို့ကျန်းမာရေးအဖွဲ့အစည်းတွေနဲ့ပရဟိတလုပ်ငန်းတွေကိုပိတ်မှတ်ထားတရှုလုပ်ခဲ့တယ်လို့လည်း FireEye Inc. ကပြောပါရယ်။ဒီလိုတချို့လုပ်မှုတွေမြင့်တက်လာခဲ့ရတဲ့အကြောင်းရင်းတော်တော်များများရှိနေမှာဖြစ်ပြီးအဲ့ဒီထဲတရုတ်နဲ့အမေရိကန်တို့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲနဲ့လက်တလောကိုရိုနာဗိုင်းရပ်စ်ကြောင့်အငြင်းပွားနေတဲ့အကြောင်းရင်းတွေလည်းပါဝင်လိမ့်မယ်လို့လည်းဆိုပါရခင်ဗျာ။ရုရှားနိုင်ငံမှာ April 22ရက်နေ့မှာကျင်းပမယ့်အခြေခံဥပဒေပြင်ဆင်ရေးတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်မဲ့ဆန္ဒခံရေးပွဲကိုသမ္မတဗလာဒီမီယာပူတင်ကရက်ရွှေဆိုင်လိုက်ပါတယ်။ရုရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာနေတဲ့အတွက်အခုလိုရက်ရွှေဆိုင်လိုက်ရတာပါ။ဒီအခြေခံဥပဒေပြင်ဆင်ချက်ကိုအတည်ပြုနိုင်ခဲ့ရင်သမ္မတပူတင်ရဲ့ယာရုသက်တမ်း2036ခုနှစ်တည်တူးမြတ်ပေးနိုင်မှာဖြစ်ပါတယ်။ကျမ်းမာရေးပညာရှင်တွေစီကထောက်ခံချက်တွေအပေါ်ပူတည်ပြီးဆန္ဒခါယူပွဲကျင်းပမယ့်ရက်ကိုဆုံးဖြတ်မယ်လို့သမ္မတပူတင်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆန္ဒခါယူပွဲကို April 22ရက်နေ့မှာကျင်းပဖို့ပြီးခဲ့တဲ့ January လတွေကကြေညာထားခဲ့တာပါ။နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
။တကဘာလုံးမှာကူးစက်ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာမြန်မာနိုင်ငံမှာလေးကူးစက်ခံနေရသူတွေရှိနေပါတယ်။ဒါကြောင့်မလို့ဒီပြည်သူတော်တော်များများကတော့ဒီရောဂါနဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာလည်းဒီပြေပတ်ထွက်ခွာနေသူတွေလက်ရှိချိန်မှာပြန်လည်ဝင်ရောက်လာသူတွေရှိနေတာကြောင့်ဒေသခံတွေကတော့ဒီရောဂါဖြစ်ပေါ်မှာကိုတော်တော်လေးစိုးရိမ်နေကြပါတယ
်။ဒါကြောင့်မလို့ရခိုင်ပြည်နယ်စစ်တုံစေယုံကြီးမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်လာနိုင်ရှိအတွက်ဘာတွေပြင်ဆင်ထားလဲဆိုတာတော့ရောက်တဲ့ရင်ယူခဲ့ပါတယ
်ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဒီစစ်တွေစီဝင်ကြီးမှာပြင်ဆင်မှုပြောရမယ်ဆိုရင်တော့နံပါတ်1တော့လူနာတွေစိတ်ကုဖို့ပေါ့နော်ဒီပြင်ပလူနာဌာနကိုလာလို့ရှိရင်အဖျားအခန့်တက်တက်ထားပါလေအဲ fever room ပေါ့အဲ fever room ကနေပြီးတော့မှစမ်းသပ်ပြီးတော့သူရဲ့ case definition အလိုက် အဖျားရှိတယ်ပြည်ဝအလုံးသတ်မှတ်မယ်ဆိုရင်တိတဲ့အကန်လူနာခန်းလူနာ6ဥစာကိုပြင်ဆင်ပြီးတော့ကုသပေးလျက်ရှိပါတယ်ဒါကလည်းကုသတဲ့အပိုင်းပေါ့ဟောကာကွယ်တဲ့အပိုင်းနဲ့ပြောမယ်ဆိုရင်တော့ကျမိုင်နဲ့အကစားဝင်ကြီးဌာနကနေကုသဥစဉ်ဌာနကနေပြဋ္ဌာန်းထားတဲ့ဒီဟောပေါ့ကျမိုင်အသိပညာပေးစာဆောင်တွေ V9 တွေကိုလူနာဟောပေါ့လူတွေအများစုမြင်နိုင်တဲ့နေရာတွေမှာကပ်ပြီးတော့ကျမိုင်အသိပညာပေးပါတယ်နောက်ပြီးတော့ဒီကာကွယ်တဲ့အပိုင်းမှာဆိုရင်တော့လက်စည်းချင်းဟာဒါအရေးပါတဲ့အတွက်ပေါ့နော်လူနာတွေလက်စည်းလို့လူတွေကရအောင်ဘီဇင်းတွေတက်ထားတယ်နောက်ပြီးတော့ဟန်ဂျယ်တွေပေါ့ဒါတွေလူတွေကစေုံတွေမှာအရင်သိပြင်ဆင်ထားပေးပါတယ
်လက်ရှိချိန်မှာပြပထုတ်ပြီးလှုပ်လှုပ်ကန်နေကြတဲ့ရခိုင်ဒေသခံတွေဟာမိမိနေရာကိုပြန်လာနေကြတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရသူတွေပါလာမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်
။အော်ပြည်သူတွေကတော့တအားစိုးရိမ်နေကြပါတယ်။ဒါပေမဲ့မာကြီးကတော့လက်မော်မှာထွက်ပြီးလှုပ်လှုပ်နေရတယ်ဆိုတော့အိမ်မှာနေဖို့လည်းမရဘူးလေ။အပြင်ထွက်ပြီးလှုပ်နေရတယ်ဆိုတော့ဒီယောဂကုမာကိုတော့တအားကိုစိုးရိမ်နေတယ်။အော်နိုင်ငံခြားကလာတဲ့လူတွေကိုတော့ဟိုကစစ်စစ်နေတယ်လို့ပြောတာပဲ။လာတဲ့လေစိတ်တွေကပါတွေကစစ်စစ်နေတယ်လို့ပြောတာပဲ။သူတို့ကကြောက်တာပေါ့။ယောဂဖို့တွေပါလာမှာဆိုလို့ပေါ့။
လက်ရှိရှိမှာရခိုင်ပြည်နယ်အတွင်းကစစ်တွေစေယုံကြီးမှာတန်တရာလူနာ2ဦးသာရှိသည်ပြီးသူတို့2ဦးရဲ့ဓာတ်ခွေးခန့်အဖြစ်ကလည်းယောဂဘုကုဆက်ခံထားရတာမတွေ့သေးဘူးလို့စစ်တွေစေယုံအုပ်ကြီးဒေါက်တာဇော်လင်းကပြောပါတယ်
။ဒီနေ့လူနာတွေကဘူများလာမယ်ဆိုရင်တော့ပေါ့နော်ကျွန်တော်တို့စေယုံမှာအသက်ချက်တစ်ခုကဒီလေးထပ်ဆောင်ကြီးအစ်စ်ပြီးသွားတဲ့အခါကျတော့ဒီ medical ward မျိုးကိုအဟောင်းကနေအစ်စ်ကိုပြောင်းလိုက်တဲ့အခါကျတော့ဒီ medical ward မှာဒီ out tech ရဲ့ abort ရဲ့ဆိုတော့ရှိတယ်။ရှိတဲ့အခါကျတော့ဒီနေ့ဟောပေါ့ covid90ပြင်းထန်လာပြီးတော့လူနာတွေအများရောက်လာမယ်ဆိုရင်အများကြီးရောက်လာမယ်ဆိုရင်ခုနပြောတဲ့ medical ward အဟောင်းမှာဒီအပေါ်ဒတ်အောက်ထပ်ကိုအပေါ်20အောက်20လူ40ခွဲပြီးတော့ isolation ပေါ့တည်တံ့ကုလို့ရတယ်ဒါမျိုးဖြစ်အောင်လို့ဒီမှာပြင်ဆင်ထားပါတယ်ပေါ့နော်နှစ်ဦးပဲရှိပါသေးတယ်နှစ်ဦးလုံးကလည်းเนาะ initial ကိုပို့တယ်ဒီနှာခေါင်းတို့ဘက်ပေါ့ဒါပို့ယူတော့ပို့တဲ့အခါမှာလည်းဒါနှစ်ယောက်လုံးကအနေနဲ့အဖြေကတော့ဒါ negative အပြည့်သူလူတိပြီးပြောချင်တာတော့အခုချိန်မှာတော့ဒါဟာနိုင်ငံသားနေပြန်လာတဲ့လူကြီးများတယ်ပေါ့များတဲ့အခါမှာသူ့ရဲ့ဒီ quarantine ပေါ့နော်စနစ်ကြလိုက်နာပြီးတော့ဆောင်ရွက်ဖို့လိုပါတယ်ပေါ့နော
်ရခိုင်ပြည်နယ်တွင်စောင့်ဝတ်နေရဲ့အခြေအနေတွေကြောင့်ဒေသခံများပြားဟာမြန်မာနိုင်ငံခြားဒေသတွေနဲ့အင်းကြီးနိုင်ငံတို့မှာတော်ရောက်အလုပ်လုပ်ကြနေကြရတာပါအခုလိုရှိနေမှာအလုပ်ခံတွေပြတ်ကုန်တာမို့လူတော်တော်များများဟာကိုယ့်ဒေသကိုပြန်နေကြရပါတယ်ဒါကြောင့်လည်းရခိုင်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေနဲ့ယောဂကာကွယ်ထိန်းချုပ်ရေးအတွက်ကြိုတင်ပြင်ဆင်ထားတယ်ဆိုပေမဲ့ဒေသခံတွေကတော့ယောဂကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတာပါကျွန်တော်တက်နိုင်ပါစစ်တွေမျိုးကနေတည်င်းပေးပို့နေတာပ
ါထိုင်းနိုင်ငံကပြန်ဝင်လာတဲ့မြန်မာအလုပ်သမားတွေကိုတက်ဆိုင်ရနေမြေအလိုက်ဆောင်ကြည့်မှုနဲ့ပတ်သက်လို့တကယ်ပဲထိထိရရလုံနိုင်ရလားဆိုတာကိုမင်းမြန်းတင်ဆက်ပေးမှာပါထိုင်းနဲ့မြန်မာနယ်စပ်ဖြစ်တဲ့မြဝတီဘက်ကနေအလုံးအင်းနဲ့ပြန်လည်ဝင်ရောက်လာကြတဲ့မြန်မာအလုပ်သမားတွေကိုရန်ကုန်ပြည်သူစီးယုံကြီးနဲ့တူနာပြူတင်တန်းကျောင်းကနောက်ဆုံးနေ့ကျောင်းသားတွေပါလာရောက်ပြီးကျန်းမာရေးစစ်ဆေးတာတွေကိုကူညီပေးနေပါတယ်ဒီလိုထိုင်းဘက်ကနေအလုံးအင်းနဲ့ဝင်လာကြတဲ့အလုပ်သမားတွေကိုနေဆက်ဝင်ပေါက်တွေမှာကျန်းမာရေးစစ်ဆေးတာတွေတေချာလောက်ဆောင်ပေးနေပေမဲ့ဝင်ရောက်လာကြတဲ့လူအင်အားများတာကြောင့်14ရာစောင့်ကြည့်မဲ့ကိစ္စကိုသူတို့နေထိုင်ရာဒေသအလိုက်သက်ဆိုင်ရာအုပ်ချုပ်ရေးပိုင်းကိုလွှဲထားပါတယ်။ပြန်ဝင်လာတဲ့စည်ရင်အတိုင်းသက်ဆိုင်ရာပြည်နယ်နဲ့တိုင်းတာဝန်ရှိသူတွေကိုပေးပို့ပြီးဒေသအလိုက်စောင့်ကြည့်ဖို့အစီအစဉ်ထားတယ်လို့ကရင်ပြည်နယ်လွှတ်တော်ကောင်စီရဲ့ဦးတန့်စင်အောင်ကပြောပါတယ
်။သူတို့ကတော့အဲ့ဒါတွေကတော့သူတို့လက်ရှိဒီညွန့်နယ်တွေရဲ့အစီအစဉ်မှာတော့သူတို့ကတော့ကျွန်မတို့တကူတူကတော့အများကြီးရောမဟုတ်ဘူးနော်အဲ့တော့သူ့ရဲ့ဒီလိုတွေကိုပုံကွာတော့တော့သူကသူ့ရဲ့ music နဲ့တောင်းတာပါ။အဲ့ဒါကျွန်တော်တို့ကလည်းဝင်နေညဆက်တဲ့အနေနဲ့ဝင်နေတော့ဒီလိုတွေကလူတွေပြန်ပို့ပေးနေတယ်နေထိုင်မှုတွေရှိတယ်။အဲ့တော့ကျွန်တော်တို့ line မလို့မထောက်ရှိနေဘူးနော်။သူတို့ကတော့တောင်းဝင်ရတော့အရင်ကြီးရောနော်။သူတို့ကတော့လည်းကိုမျိုးနဲ့ကိုလိုက်ကြတော့အဲ့တော့တောင်းဝင်ကြီးပါဘူး။သူ့ season မှာပါနော် season ပါလိုက်မယ်နော်။
နေတိုင်းဝင်ထွက်မှုများတာကြောင့်မြောက်ပဒီမှာတီးတန့်စောင့်ကြည့်မှုမလုပ်နိုင်ပဲသက်ဆိုင်ရာမျိုးနဲ့ပြည်နယ်တိုင်းအလိုက်ကိုကရင်ပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ပြန်ကြမယ်တိုင်းဒေသကြီးအသီးသီးကိုချိတ်ဆက်ပြီးအခမဲ့မော်တော်ယာဉ်တွေနဲ့ပို့ဆောင်ပေးနေပါဗျ။မြောက်ပဒီနယ်စပ်ဂိတ်ပေါက်ကနေဝင်လာကြတဲ့အလုပ်သမားတွေကိုသူတို့ရဲ့ဇာတိကိုပြန်ရောက်ရင်ကျန်းမာရေးစံတန့်စောင့်ကြည့်ဖို့နဲ့နိုင်ငံခြားကနေရောက်ရှိလာတဲ့သူရှိရင်လဲအုပ်ချုပ်ရေးမှုတွေစီကိုအကြောင်းကြားဖို့ညွှန်ကြားထားပြီးစီးရုံတွေမှာလည်းတက်နိုင်သလောက်အဆင့်အင့်ပြင်ဆင်ထားတယ်လို့ရမီးသိမ်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးတင်လွင်ကပြောပါတယ်
။ခြေရီအုပ်ချုပ်ရေးကနေပြီးတော့ရက်ကြီးအုပ်ချုပ်ရေးမှုတွေကြောက်ခွဲတာဝန်ခံတွေစီကိုညွှန်ကြားထားတာပေါ့နော်။အဲ့ဒီလိုယူနာဟောပေါ့နော်။ပြန်လာရလို့ရှိရင်သူငင်းငယ်ကိုလည်းတည်င်းဖို့ပေါ့နော်။အဲ့လူရဲ့ခြေရင်းလဲစောင့်ကြည့်ဖို့ဒီလိုလေးကိုညွှန်ကြားထားပါလေ။အလုံးပြည့်စုံနေဆိုတော့ဖြစ်နိုင်မှာဦးလား။အဲ့ဒါကိုသူကဘုန်းတော်စမ်းသက်ကြည့်ပြီးတော့ဒါစစ်စစ်ပြီးတော့ကြည့်ရှိမယ်ဆိုရင်တော့ဟိုတီးတန့်ထားဖို့စေယုံမှာနေရာရယ်စေယုံနဲ့ဆိုင်ရင်အခြားနေရာပေါ့နော်။ဒါများပိုင်ဆိုင်တဲ့နေရာတခုဒီခုရတော့ဒါဘုရားတော့ຢာထားထားပါလေ။စေယုံမှာလည်းဒီပေါ့နော်။ကျေစေကြီးကြည့်စီလေးနဲ့ပတ်သက်တဲ့အရာတွေအစားစုံနေတော့ပြုလုပ်ထားပါလေ။စေယုံနေမှာလည်းဟိုတက်နိုင်ဆုံးတော့ကြည့်ရပါတယ်မဟုတ် အနည်းလေးတာခုံမလားအဲ့ဒါမျိုးတွေကတော့မရှိပါဘူးဗျာ။ကျန်တာကျန်တဲ့ဒီဝတ်စုံတွေပါလေကတော့အဲဒါကတော့ချန်ပယ်လို့ပြောတော့ဒါတွေကတော့ထောက်မှန်ထားပြီးသားပါ။
ထိုင်းမြန်မာနယ်ခြားတောင်ရင်းမြစ်ကမ်းတစ်လျှောက်နိုင်ငံတကာဝင်ပေါက်ထွက်ပေါက်တွေဖြစ်တဲ့ချစ်ကြည်ရဒါနှစ်ဆင်းနဲ့သီဂိတ်တွေအလုံးကိုလူဝင်လူထွက်သွားလာခွင့်ကိုထိုင်းဖက်ချန်းကမလ22ရက်နေ့ကစပြီးပိတ်မယ်လို့ဆိုပေမဲ့နေ့စဉ်ထောင်နှင်းချီတဲ့ထိုင်းပြန်မြန်မာလုပ်သားတွေဝင်ရောက်လျက်ရှိပါတယ်။မလ21ရက်နေ့ကနေဒီနေ့25ရက်နေ့အထိပြန်လည်ဝင်ရောက်လာတဲ့အလုံသမားစုစုပေါင်းက2000ကျော်ရှိနေပြီဖြစ်ပါတယ်။ဒီလိုပြန်လည်ဝင်ရောက်လာကြတဲ့မြန်မာအလုပ်သမားတွေနဲ့နိုင်ငံခြားကပြန်လာသူတွေမှာရောဂါပိုးပါလာတယ်မပါလာဘူးဆိုတာကိုသိချမစောင့်ကြည့်နိုင်ပဲ14ရက် home quarantine လုပ်ခိုင်းတာကအန္တရာယ်ရှိတယ်လို့ချောင်းဆောင်မြို့နယ်ဒေသခံမိဝီဇယကပြောပြပါတယ
်ရောမှာဆိုရင်လေအိမ်မှာမျိုးပေါ့နော်ထားလိုက်ပါတော့အိမ်သားတွေကနိုင်ငံခြားကနေပြန်လာတယ်တိသက်ခန်းနေဖို့တော့ပြောထားတယ်ဒါပေမဲ့ရောမှာဒီဒေသမှာပေါ့နော်အိမ်တွေများသားအဖြစ်ဆိုရင်သူခနဲ့သူအဲ့ဒါတိတ်မရှိဘူးလေရွာရဲ့တလေအရာမဆိုရင်အကုန်လုံးအာကျမ်းဗာလဲအဲ့ဒီဘယ်လိုပြောမလဲတီးတာခန်းထားတဲ့ဟာကြတော့ရွာမှာမရှိဘူးညီမလေးခဲယူအိမ်မှာနေလေအဲ့လိုမျိုးပဲတီးတာအဲ့လိုမျိုးပေါ့နော်ဒီဆေးရုံမှာလိုမျိုးတီးတာဆိုတဲ့လောက်တဲ့ပုံစံကတော့ဒါကြတော့ဖြစ်နိုင်ခြေအရန်နေတယ်အမအမြင်တော့ပေါ့နော်အဲ့တော့အန္တရာယ်များတယ်လေခုနကဗာလဲခုတီးတဲ့တိုင်းပဲဒီယောဂါကယောဂါပူကူဆက်ခံလို့ရှိရင်ချက်ချင်းကလက္ခဏာမပြအောင်လေခဲ၍အဲ့ဒီလူကအိမ်မှာပဲနေထားခဲသူစီမှာလက္ခဏာတွေပါတွေရှိလို့ရှိသူစီမှာပိုးတွေရှိလို့ရှိနေတာတဲ့အိမ်သားလုံးတွေပြဿနာရှိနိုင်တယ်နိုင်ငံခြားကနေပြန်လို့ရှိရင်အိမ်မှာထား14ရက်နေပြီးမှပြင်သွားအဲ့ကအန္တရာယ်ရောလုံးဝမကင်းခဲ၍ယောဂါပူကူဆက်လို့ရှိရင်တော့အန္တရာယ်အားများတယ်
အခုလက်ရှိမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိသူ3ဦးနဲ့စောင့်ကြည့်နေတန်တရာလူနာ238ဦးရှိနေပါတယ်။ကမ္ဘာမှာကိုဗစ် -19 ဖြစ်ပွားနေသူစုစုပေါင်း4သိန်းကျော်နဲ့သေဆုံးသူက2000နီးပါးရှိနေပါတယ်။ကျွန်မအိမ်တန်တာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရှိမရှိစတင်စစ်ဆေးလာနိုင်တဲ့အတွက်ယောဂါပိုးရှိသူ3ဦးကိုတွေ့လာရပြီမဲ့တရုတ်နဲ့ထိုင်းနယ်စပ်ဂိတ်တွေကနေထောင်ထဲချီဝင်လာသူတွေကိုကြက်ကြက်မက်မက်စစ်ဆေးနိုင်ခြင်းမရှိတဲ့အပေါ်မှာပြည်ရင်းကူးစက်မှုနှုံဘလောက်ထိစိုးရိမ်ရမလဲမြမအစိုးရရဲ့ယောဂါကာကွယ်ရေးဆောင်ရွက်ချက်တွေလုံလောက်မှုရှိပါသလားလူတအုပ်နဲ့တအုပ်အနီးကပ်ထိတွေ့မှုတွေမလုပ်ဖို့အချက်ဟာဘလောက်ထိအရေးပါသလဲအင်္ဂလန်နဲ့အမေရိကန်ပြည်ထောင်စုကမြန်မာနယ်ပွားအထူးကူဆရာဝန်တွေရဲ့အမြင်သုံးသပ်ချက်တွေကိုကျွန်မအင်ဂျင်နိုင်ကစူးစီးတင်ပြမှာပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတွေ့ရှိရတဲ့သူနှစ်ဦးမှာအင်္ဂလန်နိုင်ငံကပြန်လာသူတွေဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်။ကူးစက်မှုနှုန်းညံနေတဲ့အင်္ဂလန်နိုင်ငံကပြန်လာသူနှစ်ဦးမှာဗိုင်းရပ်စ်တွေ့ရှိတယ်ဆိုတဲ့အပေါ်မှာတော့သူ့အနေနဲ့အံ့ဩမှုမရှိကြောင်းအင်္ဂလန်နိုင်ငံ Leeds မြို့ကစီးကျူအထူးကူဆရာဝန်ဒေါက်တာတက်ကိုကူက VOA ကိုအခုလိုပြောပါတယ
်။ကျွန်တော်ကတော့အဲ့ဒါလုံးဝမအံ့ဩပါဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့အခုကြည့်လို့ရှိရင်ဒီ UK ကအရန်ကိုထောက်တက်လာပါတယ်။အဲ Europe နဲ့အတူတူလိုက်ပြီးတော့လေအကုန်လုံးအရန်ဒီမှာ positive case တွေလည်းအရန်များပါတယ်အသေးပြောက်တွေလည်းအရန်များပါတယ်အဲ့တော့ဒီ UK ဆိုရကသူကဆေးရုံလာတဲ့လူကိုပဲ test လုပ်တဲ့အတွက်ဆေးရုံမလာတဲ့လူတွေ community ထဲမှာအများကြီး positive ရှိနေနိုင်ပါတယ်ပြီးရင်လေးမြန်ပေါ်ကလည်းကူးနိုင်ပါတယ်အဲ့တော့ကြာတော့ကျွန်တော်အနေနဲ့ကတော့ဒီကပြန်သွားတဲ့လူတော်တော်များများတော့ positive ဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်ဒီပေါ်မှာချက်မိုင်ရှူတောင်းအရာဆိုရင်ရောဘလို့အကြံပေးခြင်းလဲရှင
်ဖြစ်နိုင်ပေါ့နော် visa ရှိနေရင်ပြီးလို့ရှိရင်လည်းတရေးရှင်ရမဟုတ်လို့ရှိရင်တော့ကျွန်တော်တို့တွေမပြန်သက်မအောင်ဘာလို့လဲဆိုတော့ကျွန်တော်တို့အဲ့လိုပြန်ညင်းအဖြစ်ကျွန်တော်တို့အတိုင်းပြည်ကို virus ကိုကိုကနေပြီးတည်ယူဖို့ဆောင်တဲ့လူလိုဖြစ်နေပါတယ်ကိုကဖြတ်နေလူဖြစ်နေပါတယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒါဖြတ်နာပိတ်ဖို့အတွက်ပေါ့နော်အဲနိုင်ငံဟိုကိုနိုင်ငံတွေကိုဒီကနေဖြစ်နိုင်မပြန်နာအကောင်းဆုံးပါပဲဒါပေမဲ့တော့လေအချို့အကြောင်းအခြေအနေရပေါ့နော်ဟိုနိုင်ငံကိစ္စရှိတာတို့ပြီးလို့ရှိရင် visa ကုန်တာတော့ပြန်ရမှာပေါ့နော
်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်အရ virus ရှိမရှိစစ်ဆေးသူတွေထဲမှာကူးစက်ခံရသူမရှိသူတွေရဲ့စီးရင်ကိုလည်းထုတ်ပြန်တာတွေ့ရပါတယ်။အဲ့ဒီလိုအနှုတ်လက္ခဏာပြနေပေမဲ့လည်းစိတ်မချရဘူးလို့ကယ်လီဖိုးနီးယားပြည်နယ်အထွေထွေယောဂါအထုကုဒေါက်တာမိုးဆန်းက VOA ကိုပြောပါရယ်။ဒါကြောင့်အကောင်းဆုံးနဲ့အထီးရောက်ဆုံးနည်းလမ်းကလူတအုပ်နဲ့တအုပ်မထိတွေ့ဖို့အသွားအလာအဆက်ဆက်မလုပ်ပဲတည်တံ့နေထိုင်ကြဖို့အလွန်အရေးကြီးကြောင်းသူကအခုလိုအကြံပြုပါရယ်
။ဒီကျွန်တော်အမေရိကန်မှာတော့မှဒီလိုစစ်နိုင်တဲ့ဆွာပင်ရှိတယ်လို့ပြောတော့ဘာနိုင်ငံမှာဆဲစစ်နိုင်တဲ့သွန်ရီ capacity ကပိတ်မလုံလောက်တော့ဒီယောဂါပြန့်ဖို့ကတော့ရှိကောင်းရှိနိုင်တာပေါ့နော်။ဒါပေမဲ့အဓိကကျွန်တော်တို့ဖြစ်စီချင်တာကဒီ social isolation ဆိုတဲ့ဟာဟိုဒူရီအဓိကထားဖို့လိုလေ။အဲ့ဒီ method ကရန်ကြီးအကျိုးရှိတယ်လို့ကျွန်တော်မြင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်ကယ်လီဖိုးနီးယားမှာဆိုရင်လေဒီ social isolation ကိုအရင်ဆုံးစခဲ့တဲ့အတွက်ကျွန်တော်တို့ဥရောပဟို completion လုပ်လို့မရသေးဘူးเนาะဒါပေမဲ့လောလောဆယ်ကျွန်တော်တို့ဆေးဥမှာတွေ့တဲ့ကနေဒီ respiratory problem နဲ့လာတဲ့လူကအရင်ကနေနဲ့ကြာလာလို့တွေ့ရကျွန်တော်ဒီ California ကိုဒီရောက်နေရှင်းကြည့်မယ်ဆိုလို့ရှင်တော့ဒီရောက်မှာဟို case တွေအရင်တက်နေတယ်ဒါလည်းသူတို့လူကြီးထူထပ်တာလည်းပါမယ်ခုန social isolation ကိုလုပ်ဒါလည်းနောက်ကျခဲ့လို့ဖြစ်နေလို့ပြောကျွန်တော်တို့ထင်ပါတယ်အဲ့တော့ဘဝင်ပါဘူးလို့တဲ့ဒီက၃ယောက်တွေ့ရဲ့ဒီက၃ယောက်ကို isolation လုပ်ထားရဲ့ဒီချက်ချက်လုပ်ထားရဲ့ဆိုတော့ကျွန်တော်ဒီနေ့ဒီခါကလုပ်တဲ့အချက်ဒီရောဂါမပြောင်းပွားဘူးလို့လည်းကျွန်တော်ထင်ပါတယ်
ကပ္ပကတ်ယောဂါ COVID-19 ကိုကာကွယ်ရေးမြန်မာအစိုးရကကြိုးပမ်းလှုပ်ဆောင်နေပေမဲ့အန္တရာယ်အလွန်ကြီးတဲ့ကူးစက်ယောဂါဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့ဒီထက်မကပိုပြီးတော့လှုပ်ဆောင်ဖို့လိုအပ်နေကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကလူထုကျန်းမာရေးပညာရှင်ဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ်
ပထမတစ်ချက်ကတော့ဒီကျန်းမာရေးအသိပညာပေးမှုကြီးယူနေလို့ယူဆတယ်အဲ့ဒါပြည်သူလူအများစုကိုဒီကြောင်မပေါ်နိုင်ဘူးကျွန်တော်ထင်တဲ့ပရမတ်ချက်နောက်တစ်ခါခုအရေးယူဆောင်မှုတွေအတန်တင့်တော်တော်လေးတော့လှုပ်လာတာတွေ့ရခင်ဗျာကိုယ်စိတ်ရောကဝင်ပြီးရင်အနည်းဆုံး10ပတ်တော့ကလာပါတယ်ဒီလိုပြန်လာဝယ်တော့ကြားတယ်အဲ့ဒီအပြင်းထန်တဲ့လုံမှာဒီနေ့ဆီကိုရောက်တယ်
ဒေါက်တာတင့်ဆွေပြောသွားတာဖြစ်ပါရဲ့ရှင
် COVID-19 ကာယောဂါထိန်းချုပ်နိုင်ဖို့မြမအိနေချင်းထိုင်းနိုင်ငံအပါအဝင်အာရှနိုင်ငံတွေရဲ့နောက်ဆုံးဆောင်ရွက်ချက်တွေကိုကျွန်မဆွေမြတ်မောင်ကဆက်ပြီးတော့တင်ပြကြပါမယ်
จากผลกระทบของโควิด19ผมจะเป็นผู้นําในภารกิจนี้และรายงานตรง
ต่อ COVID-19 กายโยคะพยายามจ้างမလ26ရက်ကြာသာရင်းနေကစလို့ထိုင်းနိုင်ငံမှာကျန်းမာရေးအရေးပေါ်အခြေအနေထုတ်ပြန်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကြေညာခဲ့တာဖြစ်ပါတယ်ယောဂါကူးစက်ပြန့်နှံ့မှုပြဿနာဟာလက်ရှိထက်အများကြီးပိုဆိုးနိုင်တာမို့အခုလိုမျိုးတင်းကျပ်တဲ့ဆောင်ရွက်မှုကိုလုပ်ရတာဖြစ်တယ်လို့ပုံထုံးလေးကကြေညာစင်မှာဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်ယောဂကူးစက်မှုအခြေအနေပိုဆိုးလာရင်ထိုင်းလူမျိုးတွေရဲ့ကျန်းမာရေးဝင်ငွေနေထိုင်မှုပုံစံနိုင်ငံရဲ့စီးပွားရေးစတာတွေအားလုံးအပေါ်တက်ရောက်မှုရှိလာလိမ့်မယ်လို့လည်းဝန်ကြီးချုပ်ကသတိပေးပါရယ်မတ်လ26ရက်နေ့ကစလို့ဧပြီလကုန်တဲ့အထိထိုင်းနိုင်ငံတဝန်းလုံးကိုကျန်းမာရေးအရေးပေါ်အခြေအနေထုတ်ပြန်လာတဲ့အတူကန့်သတ်ဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းဝန်ကြီးချုပ်ကအတိပေးခဲ့ပါရယ်အခမ်းအနားကျင်းပတဲ့ခမ်းမတွေနေဆက်တွေပိတ်တာပါအဝင်ဈေးရီမတက်အောင်မှထိန်းချုပ်မဲ့ကန့်သက်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတယောက်ကအခုလိုပြောပြပါဗျ
။ဒီယောဂါထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့မှအစိုးရအနေနဲ့လိုအပ်တဲ့ဆောင်ရွက်စရာရှိတဲ့မန္တမများကိုသူကပါဝါအပြည့်နဲ့သူ့ရဲ့ဟိုလုပ်ပိုင်ခွင့်အာဏာအပြည့်နဲ့သူကဆောင်ရွက်သွားမယ်ပေါ့။ဒါရွတ်ကိုယ်တိုင်ပြောသွားတာကတော့ဒီနိုင်ငံသားတွေအားလုံးကိုအဝင်ကိုဒီည12နာရီစပြီးတော့မှသူပိတ်ပင်လိုက်ပြီ။နောက်ပြီးကြတဲ့အခါကျတော့ဒီအသက်5နှစ်အောက်ကလေးတွေနဲ့80အထက်လူကြီးတွေကိုတော့အိမ်ထဲမှာပဲနေဖို့သူကအကြံပြုထားတယ်ပေါ့အဲ့ဒါပြီးတဲ့အခါကျတော့ဒီကျန်းမာရေးအရေးပေါ်အခြေအနေကြောင့်မို့လို့ဟိုဖြစ်ပေါ်လာတဲ့နောက်ဆက်တွဲကိစ္စတွေပေါ့နော်ဒီကိုယ်စိန်နှုန်းတက်တာတွေပြီးတဲ့အခါကျတော့ဒီလူစုလူဝေးနဲ့ဟိုယောဂဖြစ်နေတဲ့နေရာတွေကိုတာသွားကြတာတွေပေါ့အဲ့ဒီဟာတွေကတော့ဒီတက်ဆိုင်ရာဝန်ကြီးဌာနတွေကနေပြီးမှဆက်ပြီးမှဒီကန့်သတ်ချက်တွေတားမြစ်ချက်တွေကိုဆက်ပြီးထုတ်ပြန်မယ်လို့ဟိုကျွန်တော်နားလည်တယ်ပေါ့ဒီဝန်ကြီးချုပ်ပြောထားတဲ့အရာပေါ့နော
်လူတွေအနေနဲ့ပစ္စည်းတွေအများအများဝယ်ဆုတာမျိုးတားမြစ်တာအပြင်ကုန်စည်နှုန်းတွေအစမတားတင်တာအထိထိန်းချုပ်မဲ့ဆောင်ရွက်ချက်တွေသတင်းမှထုတ်ပြန်တာတွေကိုအရေးယူမဲ့ဆောင်ရွက်ချက်တွေကိုလည်းထိုင်းအစိုးရကလုပ်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဗုဒ္ဓဟူးနေ့အထိ COVID-19 ရောဂါဖြစ်နေသူ900ကျော်ရှိပြီးတော့သေဆုံးသူက4ယောက်ရှိပါတယ်။အခုလိုမျိုးအိမ်နီးချင်းထိုင်းနိုင်ငံကရောဂါထိန်းချုပ်ရေးအရေးပေါ်အခြေအနေကြီးညာချိန်မှာပဲတောင်ကိုရီးယားနိုင်ငံကလည်းတောက်ကြနေကစားလို့အမေရိကန်နိုင်ငံကလာသူတွေကိုကန့်သတ်တင်းကျပ်မဲ့အစီအစဉ်ကိုကြီးညာပါတယ်။
미국입국자에대한자가격리조치는미국현지발권과정에서사전통보
말라나사코니의타오자니가사로아메리칸가얍라두아롱တခြားသူတွေနဲ့မထိတွေ့ပဲမိမိနေတဲ့နေရာမှာတီးကြခွဲနေရမယ်ဆောင်ရွက်ချက်စတင်မယ်လို့တောင်ကိုရီးယားကပ်ဘေးတုံ့ပြန်ဆောင်ရွက်မှုဆိုင်ရာတာဝန်ရှိသူယွန်းတေဟိုပြောသွားတာပါအမေရိကန်ဟာ COVID-19 ကပ်ရောဂါဗဟိုချမ်းမှဖြစ်လာနိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတိပေးထားချိန်မှာတောင်ကိုရီးယားကအခုလိုဆောင်ရွက်တာပါဥရောပကရောက်ရှိလာသူတွေအနေနဲ့သတင်းနှစ်ပတ်ခွဲနေရမယ့်အစီအစဉ်ကိုမတ်လ26ရက်နေ့ကစတင်လုပ်နေတာဖြစ်ပြီးတော့အခုတော့အမေရိကန်ကိုထပ်ပြီးတော့တိုးလိုက်တာပါတောင်ကိုရီးယားလေဆိပ်တွေမှာစက်မှတ်စစ်ဆေးနေတာနဲ့ပတ်သက်လို့ဆိုးမျိုးရောမှနေတဲ့မတ်မော်မြတ်သူကအခုလိုပြောပြပါတယ
် TV သတင်းတွေမှာတွေ့ရတဲ့လို့ဆိုရင်တော့ဒီစစ်တပ်တရားပါဝင်ပူပြီးတော့ဒီ quarantine လုပ်တဲ့ process ကိုကူညီနေတာတွေ့တယ် Airport security ကရိုးအစအရေးတွေပဲလုပ်တာကိုရီးယားမှာအရေးလေဆိပ်ရေးပေါ့နော်လို့ရှိတယ် အခုဒီနေ့တည်းမှာတွေ့ရတော့ဒီကြီးတက်ကအဝတ်စုံနေတဲ့လူတွေပါဒီလူတွေကို management လုပ်တဲ့နေရာမှာဒီရင်နေစိုက်တက်မြလူတွေအားလုံးအဲ့လူတွေအားလုံးသူစနစ်တကျတန်းစီပြီးတော့ဘယ်ကနေပထမစစ်တစ်ခါပြီးရင်ဘယ်လိုခွဲခြားမယ်ပေါ့နော်အဲ့ management အကုန်လုံးကိုဒီလူဝင်အားတိုးတဲ့သဘောပေါ့နော်ရလေးစိတ်ဝင်တန်းနေတယ်မလုံလောက်တော့ဘူးဆိုတော့အဲ့ဒါစစ်တပ်တွေဘာပါလာတယ်လို့မြင်ရတယ
်ယောဂထိန်းချုပ်ရေးကိုအထူးကျက်မှတ်ထားတဲ့တောင်ကိုရီးယားနိုင်ငံထဲမှာယောဂကူးစက်သူအသစ်အရေးအတွက်ကြာနေပေမဲ့အသစ်တွေးရှိတဲ့ကူးစက်သူအများစုကနိုင်ငံခြားကရောက်လာသူတွေစီကဖြစ်တယ်လို့အစိုးရကပြောပါတယ်တောင်ကိုရီးယားမှာအိန္ဒိယနိုင်ငံလိုအိမ်ပြင်မထွက်ဖို့တားမြစ်ကန့်သတ်မထားပေမဲ့မလိုအပ်ရင်အိမ်ပြင်မထွက်ဖို့တိုက်တွန်းထားတာပါအထူးသဖြင့်ယောဂဖြစ်သူတွေအပြင်ထွက်ရေးဤပညာသုံးချေရခံပြီးတော့အရေးယူပါတယ်
ဒီမှာကျတော့သူကလူဟိုယောဂလက္ခဏာမပြခင်မှာတည်းကကြိုပြီး trace လုပ်နိုင်တာပေါ့နော်တယောက်ယောက်ကစဖြစ်ပြီးဆိုအဲ့လူနဲ့ contact ရှိတဲ့သူတွေကိုဒီမှာတော့ credit card တုံးကြတော့ credit card နဲ့ trace လုပ်တယ်နောက် phone number တွေအကုန်လုံးက register လုပ်ထားတာဆိုတော့ဘယ်သူကိုင်လဲဆိုတာသိတဲ့အတွက်ကြောင့် phone number နဲ့နောက် phone ရဲ့ location နဲ့ light ပြီးတော့ share နိုင်တယ်ပေါ့နော် share နိုင်တယ်ဆိုတော့ဒီလူတွေကဟိုယောဂလက္ခဏာမပြလည်းပဲယောဂရှိတဲ့သူဆိုတော့ကြိုပြီးသိတယ်ယောဂရှိတဲ့သူကြိုပြီးသိလို့ရှိရင်ဟိုအိမ်မှာပဲ self quarantine လုပ်ပေါ့နော်ယောဂလက္ခဏာပြပြီဆိုလို့ရှင်တော့ဆေးရုံခေါ်သွားတယ်ဒါပေမဲ့အိမ်မှာနေနေတဲ့အိမ်မှာပဲနေနေတဲ့ self quarantine လုပ်နေတဲ့လူကယောဂရှိလက္ခဏာရှိတဲ့သူကအပြင်ထွက်လို့ရှင်အဲဟိုအဖမ်းခံရတယ်တမဟုတ်ရှင်တန်ကြီးရိုက်တာမျိုးလို့ရှိတယ
်တောင်ကိုရီးယားနိုင်ငံမှာလောလောဆယ်အထိယောဂကူးစက်နေသူ9100ကျော်နဲ့သေဆုံးသူ126ယောက်ရှိပါတယ် COVID-19 ယောဂစတင်ခဲ့တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့မှာနောက်ထပ်ယောဂကူးစက်သူရှိတာ9ရက်အနည်းဆုံးရှိနေပြီလို့တရုတ်အစိုးရကဆိုပါတယ်။25ရက်နေ့တွေကစလို့တင်းကျပ်ကန့်သတ်မှုတွေကိုလျှော့ပေါ်ပြီးဟူဘေးပြည်နယ်တွေကနေထွက်ခွာခြင်းသူတွေကိုသွားခွင့်ပြုနေပါတယ်ရှင်။ကျမစုမြတ်မောမှာ
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဆူဆူဝါးဝါးရင်ဆိုင်နေရတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာစီးပွားရေးလုပ်ငန်းတချို့ကိုပိတ်ထားပြီးမလို့အပ်ဖဲနဲ့ဘလူးတွေးဆောင်စုဝေးတာမျိုးကိုမှမလုပ်ဖို့တားမြစ်ထားပါတယ်။ဒီအချိန်မှာလူများနဲ့မယုံတော့ပဲတတိတသက်နေရကသာယောဂပိုးကူးစက်မှုအန္တရာယ်ကိုအထူးရောက်ဆုံးဟန်တားနိုင်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်း VOA သတင်းတောက် Carol Pearson သတင်းပေးပို့ထားတာကိုပြောပြပေးချင်ပါတယ်။ American တလွားဆရာဝန်တွေ၊ကျန်းမာရေးပညာရှင်တွေ၊သူနာပြည်တွေနဲ့ဆေးရုံတွေက American ပြည်သူတွေကိုအိမ်ထဲမှာပဲနေဖို့တိုက်တွန်းထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုရေးသားခဲ့ပါတယ်။ပြည်သူတွေအနေနဲ့အိမ်ထဲမှာနေခြင်းကသာယောဂပိုးရှိသူနဲ့ထိတွေ့မှုအ ਨੇ ဆုံးဖြစ်တယ်လို့သူတို့ကတိုက်တွန်းထားတာပါ။ယောဂပိုးရှိတဲ့သူထိတွေ့ခဲ့တဲ့နေရာတွေကိုရှောင်ဖို့ကမိမိအိမ်ထဲမှာနေခြင်းကသာအကောင်းဆုံးဖြစ်တယ်လို့ Cleveland စီကန်းကဒေါက်တာ Jen Allen ကပြောပါတယ်
။ Bacteria are going to be everywhere so if you don't wash your hands before eating or if you're touching any other surface that could be contaminated you're likely to get sick.
ယောဂပိုးကနေရာတိုင်းမှာရှိနေနိုင်ပါတယ်။အစာမစားခင်လက်မစည်းမိရင်ဒါမှမဟုတ်ယောဂပိုးရှိတဲ့နေရာတွေကိုထိမိကင်မိရင်ကူးမှာပါဒီပိုးကတချို့မျက်နှာပြင်တွေပေါ်မှာအချိန်အတော်ကြာအသက်ရှင်နိုင်ပါတယ်ပတ်ဝန်းကျင်ကိုအထူးသဖြင့်အစာစားတဲ့အခါနဲ့ကိုယ်အစာစားတဲ့နေရာတွေကိုတန်တန်ရှင်းရှင်းထားဖို့လိုပါတယ်လို့သူကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကလေထဲမှာ3နာရီလောက်အသက်ရှင်နိုင်ပြီးကြံမျက်နှာပြင်တွေပေါ်မှာနာရီပေါင်းများစွာကြာအောင်နေနိုင်တယ်လို့ American အမျိုးသားကျန်းမာရေးသိပ္ပံကသတိပေးထားပါတယ်။ဓာတ်လေကခလုတ်တွေ၊လေကားလက်ရန်တွေ၊တကားလက်ကင်တွေကတဆင့်ယောဂကူးစက်နိုင်တယ်လို့ Dr. Jen Allen သတိပေးပါတယ
်။ Anything that's touched by hands is probably going to be contaminated.The vast majority of your illnesses are
from hand washing. Hand washing is a common problem. 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 Hand washing is a common problem.ဒါပေမဲ့တီရှူးဆက်ကူအုပ်ပြီးဆိုတာကအကောင်းဆုံးလို့ဆိုပါတယ်။ပြီးရင်တော့အဲ့ဒီဆက်ကူစားကိုတေချာလွှင့်ပစ်ဖို့တော့လိုပါတယ်။စားတောက်ဆိုင်တွေနဲ့တခြားလူစုလူဝေးလုတာတွေကနေဗိုင်းရပ်စ်ပိုးကူးစက်တာကပိုများပါတယ်။ဒါကြောင့်အများနဲ့မတွေ့ဘဲတည်တက်နေတာကွန်ပျူတာကီးဘုတ်လိုကိုထိတွေ့တာများတဲ့နေရာတွေနဲ့ပစ္စည်းတွေကိုတန့်စင်တာလက်ဆေးတာနဲ့မျက်လုံးနှာခေါင်းပါးစပ်တို့ကိုလက်နဲ့မထိတာဒါတွေကသာမိမိနဲ့တခြားသူတွေရောဂါပိုးမကူးစက်အောင်ကာကွယ်နိုင်မှာပါ။ကျမရဲ့အဖွဲ့အစည်းတွေကအကူအညီဆောင်ရှောက်သွားမှာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကလူကင်းမှုအမေရိကန်ပြည်သူတွေအနေနဲ့ပူးပေါင်းပါဝင်မှုလိုအပ်ပြီးဆရာဝန်တွေသူနာပြည်တွေနဲ့ကျမရဲ့ဆောင်ရှောက်မှုပေးနေတဲ့အဖွဲ့တွေကိုယောဂမကူးစက်အောင်ကူညီကြဖို့တိုက်တွန်းထားပါတယ်။ VOA သတင်းတောက် Carol Pearson သတင်းပေးပို့ထားတာကိုပြောပြပေးခဲ့တာပါ။ကျမများသတင်းအောင်ပါရှင်။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုထုတ်နှုတ်တင်ပြလိုပါတယ်။ Coronavirus ကူးစက်မှုကြောင့်မြန်မာနိုင်ငံမှာဆေးရုံတွေအခြေခံလိုအပ်ချက်တွေအခက်ကြုံဆွဲခေါင်းစဉ်နဲ့ခိုင်သိမ်းကျော်ရေးတဲ့ဆောင်းပါးကို bloomberg.com မှာဖတ်ရပါတယ်။COVID-19 ကူးစက်ခံရသူနှုတ်ရှိပြီဖြစ်တဲ့အကြောင်းတင်းနယ်နေတုန်းကအတိပြုပြောကြလိုက်ပြီးတဲ့နောက်တရုတ်၊အိန္ဒိယ၊ထိုင်း၊ဘင်္ဂလားဒေ့ရှ်၊လာအိုတို့နဲ့နေချင်းထိစပ်နေတဲ့မြန်မာနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့တကယ်ရင်ဆိုင်ရပြီလို့စာရေးပါတယ်။ဒီရောဂါကူးစက်ပြန့်နှံ့မှုကိုတေးခွေးအောင်လှုပ်ဆောင်ရင်းနဲ့54သန်းသောလူဦးရေအတွက်အခြေခံစားတောက်ကုန်နဲ့တခြားအထောက်အပံ့တွေရရှိစေရေးလှုပ်ဆောင်နိုင်မဲ့ကိစ္စဟာအရေးကြီးတယ်လို့ဆိုပါတယ်။နိုင်ငံရဲ့မြန်မာ့ကျမရေးဆောင်ရှားမှုကိုစိတ်မချလို့သူ့နိုင်ငံသားတွေမြန်မာနိုင်ငံကထွက်ခွာလာကြဖို့ဗြိတိန်နိုင်ငံဓာရီယုံကကြီးညာထားပါတယ်တဲ့တချိန်တည်းမှာပဲဗြိတိန်ကပြန်လာသူတူဟာလဲကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရတာတွေ့ရတယ်လို့မြန်မာ့ကျမရေးအရာရှိတွေကဗိုလ်ဒုနေမှာပဲအတည်ပြုခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာ2018မှာပြည်တွင်းအစည်းအဝေးထုတ်လုပ်မှုဒေါ်လာ81ဘီလီယံရှိခဲ့ပြီးဒါဟာလူရေ69သန်းရှိတဲ့အိန္ဒိယထိုင်းနိုင်ငံရဲ့9ပုံတပုံရှိပါတယ်လို့သူကဖော်ပြပါတယ်။ဒီအချိန်မှာပြည်သူတွေအနေနဲ့စီစံစားစားတဲ့အခြေခံစားကုန်တွေကိုတက်စနစ်နဲ့ပဲဝယ်ယူကြပြီးပုဂ္ဂလိကစီးပွားရေးနဲ့ညှိနှိုင်းပြီးကုန်စည်နှုန်းထိန်းချုပ်ရေးလုပ်ထိုင်မှဖိနိတ်ဘိုင်းလို့ခေါ်တဲ့ကြောက်အားနဲ့အလွန်ကျွံဝယ်ယူမှုကိုထိန်းချုပ်နိုင်မှာဖြစ်ပါတယ်တဲ့။ဒေါအောင်ဆန်းစုကြည်ကတော့စီဝေးလုပ်ငန်းတွေစက်ရုံတွေဈေးဆိုင်တွေအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုပိတ်ပစ်ဖို့အစီအစဉ်မရှိဘူးလို့ရုပ်မြင်သံကြားကသတင်းပြောကြားထားပြီးမြန်မာနိုင်ငံဘဟုဘင်္ဂလည်းပြီးခဲ့တဲ့နှစ်ပတ်အတွင်းမှာပဲအတွန်းနှုန်းကို2ချိန်ချော့ချပြီးခဲ့တယ်လို့ဆိုပါတယ်။နင်းနာထိခိုက်တဲ့ပုထုလုပ်ငန်းခရီးသွားလုပ်ငန်းတွေအတွက်တရခိုင်နှုန်းနဲ့ချိန်ငွေဒေါ်လာ30ရာထားတဲ့အပြင်ဒီလုပ်ငန်းတွေအခွန်ပေးဆောင်ရမယ့်အချိန်ကာလကိုလည်း2020စက်တင်ဘာအထိရွှေ့ဆိုင်းထားတယ်လို့ဆိုပါတယ်။ပြပကဝင်ရောက်လာသူတွေကိုစံသက်စောင့်ကြည့်ရေးအစီအစဉ်တွေလှုပ်ထားပေမဲ့မြန်မာနိုင်ငံမှာမကြခင်ကတာဝန်ထမ်းဆောင်ခဲ့မှုတဲ့အမေရိကန်ကူးစက်ရောဂါဆရာဝန်ကြီးတူကတော့ကာကွယ်ထိန်းချုပ်ရေးကိုထိတဲ့ရောက်လုပ်နိုင်ဖို့ဆိုရင်ကူးစက်ရောဂါရှိနေတဲ့ဆိုရင်ဘယ်နေရာမှာရှိနေတယ်ဘယ်နှစ်ယောက်ရှိနေတယ်ဆိုတာကိုအတိအကျသိဖို့အရေးကြီးတယ်လို့ပြောထားပါတယ်တဲ့ဒါအပြင်ခရီးသွားလာမှုထိန်းချုပ်ရေးနဲ့ social distancing လို့ခေါ်တဲ့လူချင်းထိတွေ့ပုကမှုမရှိစေရေးကိစ္စတို့ကိုထိတိယောက်ယောက်ဆွံ့ဖို့လိုအပ်တယ်လို့လည်းသူကဆိုထားပါတယ်တဲ့စီးပွားရေးဘက်မှာတော့မြန်မာနိုင်ငံဟာမကြာမီကစီးပွားရေးဖွံ့ဖြိုးခဲ့တာခရီးသွားလုပ်ငန်းကြောင့်သာဖြစ်ပြီးအခုလိုဗိုင်းရပ်စ်ပြဿနာကြောင့်ဒီလုပ်ငန်းကိုမိခွန်ရရသူတွေပြဿနာတက်နိုင်တယ်လို့យေတာထားပါတယ်ခင်ဗျာကျွန်တော်ကြော်စမ်းတာပါ
စီစဉ်ရဲ့အရင်ကမိုဘိုင်း app ကိုဇန်နဝါရီလကောင်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ View in မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ View in mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android phone နဲ့မျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ View in Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။View မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ View အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတကမ္ဘာလုံးကအစိုးရတကြီးနဲ့ဟန့်တာဖို့ကြိုးပမ်းအထုတ်နေကြခြင်းမှာမြန်မာနိုင်ငံအပါအဝင်အစ်တောင်အခြားနိုင်ငံတို့ရဲ့လှုပ်ဆောင်ချက်ဟာအားရပွဲမရှိဘူးလို့တရုတ်ကသုံးသပ်နေကြပါတယ်။ဒါဘလောက်မှန်ကန်ပါသလဲ။မြန်မာနိုင်ငံတွင်းကအထွေထွေယောဂါကူးဆရာဝန်တူဖြစ်သူဒေါက်တာကျော်စောဦးနဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်။ဆရာ ဒေါက်တာကျော်စောဦးမြာကျွန်တော်ဒီကနေ့ဆရာကိုဆက်သွယ်ရတဲ့အကြောင်းရင်းကတော့ကမ္ဘာလုံးကထိတ်ထိတ်ပြပြဖြစ်နေကြတဲ့ကိုရိုနာဗိုင်းရပ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပါတယ်ပထမဆုံးတစ်ခုမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုတို့လိုနိုင်ငံမျိုးမှာတော့မှဒီယောဂါကိုအာယုံစွဲကြဟာနောက်ကျလွန်းတယ်လို့ဒေါ်နယ်ထရမ့်အဆိုရကိုဝေဖန်မှုတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ချင်းမိုင်းအများဆုံးထိတွေ့နေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီယောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးဒီဆောင်ရွက်မှုဟာလုံလောက်မှုရှိပါရလားဆရာ
ဟိုကျွန်တော်ရဲ့ဟိုတူးချင်းအမြင်ကပြောလို့ချင်းဒီလုံလောက်ပြည့်စုံမှုရှိတယ်လို့တော့အပြည့်အဝပြောလို့ရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နိုင်ငံဟူပေပြည်နယ်ဟိုဟန်မှာစဖြစ်တယ်ပြီးတော့ဒီဒီဇင်ဘာလ31ရက်နေ့မှာဟို WHO ကိုအကြောင်းကြားလိုက်တယ်ဆိုတော့ကျွန်တော်တို့ကဒီဘက်ကဇန်နဝါရီ4လောက်မှာလို့ကျွန်တော်ထင်ပါတယ်အဲအဲ့မှာကျွန်တော်တို့နိုင်ငံမှာစပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနနေပြီးတော့စပြီးတော့ချက်ချင်းမှုတွေတတိပိနှိုးဆော်ချက်တွေကိုစပြီးလုပ်ကင်ခဲ့ပါတယ်အဲတော့ကျွန်တော်ကတော့ဒီကျွန်တော်ဆောင်ရွက်မှုဟာဆိုလို့ချင်းစောတယ်ပြည့်စုံတယ်လို့ယူဆပါတယ်
ဒါမဲ့တချို့ကတော့မြန်မာနိုင်ငံအစ်တောင်အရှနိုင်ငံထဲမှာအထူးသဖြင့်မြန်မာတို့လာအိုစုလိုနိုင်ငံတွေဟာဒီကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုရှော့တွက်လွန်းတယ်လို့သုံးသပ်ကြပါတယ
်။ဟိုဒီကကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီနိုင်ငံရဲ့လူမှုစီးပွားခြေနေတွေဒီကျမ်းမာရေးဆောက်ရှောက်မှုပေါ့နော်ခေတ်ကာလဆက်ဆက်ကဖြစ်ခဲ့တဲ့ပုံမှာမူတည်ပြီးတော့တချို့ကဒီကိုသုံးသပ်တယ်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ်။အမှန်တော့ဒီမှာနိုင်ငံမှာ2020နှစ်ဆန်းလေးကကျွန်တော်တို့ကတော့ဟိုလုံနေတာပါအဲတိုးတော့လည်းပဲတခုတော့ရှိတယ်ကျွန်တော်တို့နိုင်ငံမှာတချို့တော့ဟိုလူတွေကတော့ဒီကျန်းမာရေးရဟိုအင်မတန်မှဒီဘုဒ္ဓကအားနည်းတဲ့အပိုင်းတွေရှိတယ်တချို့ဒေတာတွေကြတော့လည်းကျွန်တော်တို့ရဲ့ဒီတည်င်းချက်လက်တွေရောက်ရှိဖို့အတွက်အားနည်းနေတဲ့နေရာတွေရှိတယ်ပေါ့နော်ဆိုတော့အဲဒီပုံမှာလည်းမူတည်ပြီးတော့တချို့တွေကဒီလိုသုံးသက်တယ်လို့ပဲကျွန်တော်မြင်တယ်ဒါမြန်မာနိုင်ငံကိုပြောတာပါဗျဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတောင်စီရဲ့ပုံကူတွေအဓိကပြောတာကတော့တံပြားစီပြီးတော့စောင့်ကြည့်ခဲ့တဲ့လူနာတွေရှိရဲအဲ့ထက်မှာတချို့ပြေဆုံးသွားပြီမဲ့ဒီရောဂါရောက်မဟုတ်ဘူးလို့ပြောတယ်တချို့ကတော့စစ်ဆေးနေစေလို့ဆိုပါတယ်ဆိုတော့ဒီလိုဆေးရုံကိုကျန်းမာရေးဌာနရဲ့အာရုံစူးစိုက်မှုအောက်ကိုမရောက်လာဘဲနဲ့ပြေဆုံးသွားတဲ့လူတွေကဘယ်လောက်ရှိနိုင်သလဲကျွန်တော်စဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုကနေရာတိုင်းတောင်းနိုင်ကိုရောက်ရှိနေပြီလို့မပြောနိုင်ဘူးလို့ထင်ပါတယ်
။ဟောအဓိကတော့ကျွန်တော်တို့ဥမာပေါ့နော်အခုလက်ရှိကတော့ဒီ COVID-19 ကဟိုတကွာလုံးပေါ့ကိုကျွန်တော်မြန်မာနိုင်ငံအကုန်လုံးကအာရုံစိုက်နေတဲ့ကြောင့်မလို့အခုချိန်မှာကျွန်တော်တို့ကဟိုဖျားပြီးမောတယ်ဆိုတာနဲ့ဟိုဒီဟာကိုပဲဥသာစီစဉ်းစားတာပေါ့တိုးတော့လည်းပဲအခြားသောယောဂအခြေအနေတွေကလည်းကျွန်တော်နိုင်ငံမှာကဟိုဖြစ်ပွားပြီးတည်ဆုံးနှုံးနေရလည်းရှိတယ်ဗျဟိုဥမာကျွန်တော်ဒီယောဂနဲ့တည်ဆုံးနေနှုံးရလည်းကျွန်တော်နိုင်ငံမှာလည်းအခုချိန်ကြီးကရှိတော့မှာပဲဘယ်တော့ပဲကျွန်တော်တွေကုသမှုတွေပြေပြေပညာတွေပြေပြေပေါ့နော်ဒါဥမာတစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့ကတချို့ဒီတွေးလို့အစည်းအဝေးနှလုံးယောဂဖြစ်ပွားမှုကလည်းကျွန်တော်တို့နိုင်ငံမှာနောက်ပိုင်းဒီကျွန်တော်တို့ကဖြစ်ပွားမှုတွေကများလာတယ်။ဟိုများလာတဲ့အကြောင်းမို့ကျွန်တော်တို့ကဒီအခြေခံကြောင်းတရားယောဂတွေပေါ့နော်တွေးလို့အစည်းအဝေးနှလုံးဒီအဆုတ်နာရာရှိအဆုတ်ကင်ဆာဆတဲ့ဒါတွေနဲ့ပတ်သက်တည်ဆုံးနှုံးတွေကလည်းများလာတဲ့အကြောင်းမို့လို့ဒီအချိန်မှာတည်တယ်ဆိုရင်လူတွေက COVID-19 ကိုတန်တရားရှိပြီမဲ့တကယ်ကြတော့သူတို့ကသူ့ရဲ့အခြေခံကြောင်းတရားယောဂတွေနဲ့တည်ဆုံးနိုင်လည်းရှိပါတယ်အခုတည်ဆုံးသွားတဲ့လူနာတွေကလည်းသူကုသရတဲ့ဆရာတွေကိုယ်တိုင်ကခြေခံကြောင်းတရားယောဂနဲ့တည်ဆုံးနေဆိုတာကိုဆရာတွေကဒါမှတ်ချက်ပြုပါတယ်ဗျ။ဆိုတော့အဲကြောင့်မလို့ကျွန်တော်တို့ကတော့အခုချိန်ကတော့ဒီယောဂကဟိုအားလုံးကအာရုံစိုက်နေကြအောင်မလို့ကျွန်တော်တို့ကဒါကိုအကုန်လုံးကဒီဟို highlight ပေါ့နော်ဒီအဓိကထားယူကြောနေတယ်လို့ယူဆပါတယ်။အကယ်၍ဒီတချို့တွေပြောတယ်လို့ပေါ့နော်ဒီ negative ပေါ့လေအခြေမရှိဘူးဆိုတာကိုကျွန်တော်လက်မခံဘူး။ဆိုရင်ကျွန်တော်တခုနဲ့မြင်ကြည့်တာကအကယ်၍ဟုတ်ပြီဒီအခြေကမှားခဲ့တယ်ဆိုရင်တော့အဲ့ဒီလူနာကိုဒါမှမဟုတ်သေဆုံးသွားတဲ့လူနာပဲဖြစ်ဖြစ်အခုလက်ရှိရှင်လို့ပဲဟိုပြန်ပြီးသေးမှာဆင်းသွားနေတာဖြစ်အကယ်၍ဒီအခြေကမှားခဲ့မယ်ဆိုရင်သူ့ဘေးကမှသူ့ကိုပြုစုတဲ့လူပဲဖြစ်ဖြစ်သူ့ကိုကျန်းမာရေးဆောက်ရှောက်ခဲ့တဲ့ဆရာဝန်တွေဆရာမတွေကိုယ်တိုင်လည်းကူးစက်ခံရပါပဲလေ။ဒါဒီကဒီကဒီတိုင်းကျွန်တော်ကရက်သွားတာမဟုတ်ဘူးလို့ကျွန်တော်ကမြင်တယ်။အော်ဒီဟာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကဒီပြောနေရမှာအစူလိုက်ပြုံလိုက်ပြီးတည်တယ်ဖြားတယ်နားတယ်ဆိုတော့ကျွန်တော်ကဟိုတိတ်မတွေ့ရကြဘူးလို့ဒီဟိုမရှိတာကိုတော့တချို့ကအဲ့ဒါကိုထောက်ပြနေတာကိုတော့ကျွန်တော်အနေနဲ့ဟိုသူတို့မြင်လဲဟိုပါတော့မမှားဘူးတိုးတော့လည်းပဲဟိုဖုံးပြထားလို့မရဘူးဆိုတာကိုတော့ကျွန်တော်ထောက်ပြချင်ပါတယ်
။နောက်ကျွန်တော်တစ်ဆက်တည်းမေးစင်းတယ်ထင်တဲ့မိကောင်ကဒီယောဂါကိုစမ်းသပ်စစ်ဆေးနိုင်တဲ့စွန့်ကြီးမြန်မာနိုင်ငံမှာဘယ်လောက်ရှိပါသလဲဒီနိုင်ငံတွေမှာတော့ပိတ်ကိုစံတရားရှိရဒီယောဂါလက္ခဏာလို့ပြတဲ့ဟာတွေကိုမှသာဒီဟာကိုစမ်းသပ်နိုင်တယ်မြန်မာနိုင်ငံမှာရော
လူပဲနှစ်ယောက်လောက်ကိုစမ်းသပ်နိုင်မဲ့အင်အားရှိပါလေခင်ဗျာ
အော်အခုလောဆယ်တည်ထားသလောက်ဆိုလို့ချင်းဒီယောဂလက္ခဏာပြတယ်နောက်တချို့ကလည်းဒီယောဂဖြစ်တဲ့နိုင်ငံတွေကပြန်လာတယ်အဲတချို့ကလည်းယောဂဖြစ်တဲ့လူတွေထိတိထားတဲ့လူတွေပေါ့နော်အဲပြီးတော့ချင်းဒီခုနကကျွန်တော်ပြောတဲ့ COVID-19 နဲ့ဆင်တူတဲ့လက္ခဏာတွေပြတဲ့လူတွေကိုပဲကျွန်တော်ကအဓိကထားပြီးတော့ဒီတန်တရားလူများဆိုစောင့်ကြည့်ပြီးတော့ယောဂကိုရှာဖွေတယ်ပေါ့နော်ဒီယောဂရှာဖွေတဲ့ဆက်ကလည်း WHO ရဲ့အတိမတ်ပြုထားတယ်ဒီပြုထားတဲ့ဒီရလက်တွေပါပဲဆိုတော့ဒီ PCR ဆက်ကလည်းကျွန်တော်နိုင်ငံမှာဒီဒါတွေမဖြစ်ခင်တည်းကရှိပြီးသားဖြစ်ပါတယ်အဲဒါနဲ့ပတ်သက်ပြီးလိုအပ်တဲ့ဒီကျွန်တော်ဟိုနော်ဓာတ်ပစ္စည်း reagent တွေကိုလည်းကျွန်တော်တို့ဒီအမေရိကန်တို့ဘာတို့ကနေချင်းဘူးကလူသားတိုင်းလည်းရှိပါတယ်ကျောဒီအနေပတ်သက်ပြီးတော့ကျွန်တော်တခွဲမှာရှိတဲ့ဒီပညာရှင်တွေအကုန်ဝန်ထမ်းတွေအလုံးချိုးချိုးဆက်ဆက်နဲ့အကုန်လုံးပြန်မှန်းခံပြီးတော့ဒီစာဖြစ်ပေးနေခြင်းဖြစ်ပါလေထင်မြင်ပါတယ
်ဟုတ်ကဲ့တစ်ချိန်လုံးက HIV AIDS ဖြစ်တော့ကဆူရင်မြန်မာအာဏာပိုင်ကညင်းတယ်ငါတို့နိုင်ငံမှာလုံးဝမရှိဘူးဆိုတော့အဲ့ဒါ denial stage ပေါ်လေအဲ့ဒါနောက်မှတဖြည်းဖြည်းလက်ခံလာတဲ့အခါယောဂါကရခိုင်နှုန်းတော်တော်များများကူးစက်နေတာတွေ့ရတယ်ဆိုတာမျိုးတွေဖြစ်လာတယ်ဆိုအခုဒီကိုရိုနာဗိုင်းရပ်စ်နဲ့ COVID-19 နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာလုံးဝမရှိနိုင်ဘူးဆိုပြီးညှင်းဆန်တဲ့အဆင့် denial stage ကိုရောရောက်ခဲ့ပါသေးလားမဟုတ်ဘဲနဲ့ထွက်ချင်းတုံ့ပြန်ဆောင်ရွက်တယ်လို့ဆရာမြင်ပါသလား
ကျွန်တော်တို့ဒီယနေ့ဒရင်ချက်လက်မီဒီယာခေတ် digital ခေတ်ဒရင်ရောက်မြန်တဲ့ခေတ်မှာကျွန်တော်တို့ကဒီဖုံးကွယ်ထားဖို့ဆိုတာကဟိုဘလုံးမှမဖြစ်နိုင်ဘူးလို့ကျွန်တော်ငြင်းချတယ်။နောက်တစ်ပိုင်းကကျွန်တော်တို့နိုင်ငံက2010နောက်ပိုင်းမှာဒီမိုကရေစီအတွင်းကူးပြောင်းရေးဖြစ်လာပြီး2015မှာလည်းဒီလိုအများစုထောက်ခံထားတဲ့ဒီလိုဆိုတာတက်လာပြီးနောက်ပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ဒီဒရင်တွေကထင်ချန်လို့မရပါဘူး။ကိုလင်းနေတာမှုနဲ့တာဝန်ယူတာဝန်ခံမှုအပြည့်နဲ့ကျွန်တော်တို့ကဒီတွားနေရတဲ့ခေတ်စနစ်ကြီးမှာကျတော့ကျွန်တော်တို့အရင်လိုမျိုးမရှိပါဘူးမရှိပါဘူးဆိုပြီးတော့ကျွန်တော်ညှင်းဆန်လို့လည်းမရပါဘူးဆိုတော့ဘာဖြစ်တချို့ကတော့ဒီတရင်မောင်ချတယ်ဆိုတော့ဒါပေမဲ့ဒီလက်ရှိအစိုးရကတော့တရင်မောင်ချဖို့လည်းမရှိသလိုဒီခစ်ကလည်းတရင်မောင်ချလို့ရတဲ့ခင်မဟုတ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့တချို့ဒီဝေဖန်တာတွေကတော့နည်းနည်းပြင်းထန်တလားလို့ပေါ့နော
်ဟုတ်ကဲ့ကျွန်တော်နောက်ခုမေးချင်တာဆရာမွန်တယောက်အနေနဲ့ဆရာရဲ့အမြင်ကိုမေးချင်တာပါမြန်မာနိုင်ငံတော့မဆိုင်ဘူးပေါ့လေဒီရောအစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဟူဘေးနဲ့ဝူဟန်တို့ဘာလို့မှအခုနောက်ပိုင်းမှာကူးစက်ပြန့်နှံ့မှုမရှိတော့ဘူးတလောတုန်းကဆိုရင်နိုင်ငံကပြန်လာတဲ့လူ20 30လောက်မှာပဲဒီရောဂါပိုးတွေ့ရတော့တယ်ဆိုပြီးတော့တရုတ်ဘက်ကကြေညာပါတယ်တချို့နိုင်ငံတကာဆရာဝန်တွေကဒါမဖြစ်နိုင်ဘူးလို့သံပြားရှိကြပါတယ်တချို့ကလည်းပဲလက်ခံကြတယ်အဲ့တော့ဆရာမြန်မာနိုင်ငံထဲမှာနေထိုင်တဲ့ဆရာဝန်တယောက်အနေနဲ့ဒီသတင်းကိုဘယ်လိုယူဆပါလဲခင်ဗျာ
အော်အဓိကတော့ကျွန်တော်တို့လို့ဖြစ်ခဲ့လဲဆိုတော့ဒီတရုတ်ပြည်ကလည်းဒါဒီတရင်မှောင်ချတဲ့ဟိုနိုင်ငံဖြစ်ခဲ့တာပေါ့နော်ဟိုလက်ရှိတော့တရင်မှောင်ချတယ်ဟိုဒီအခြားဖြစ်တော့ကလည်းကျွန်တော်တို့ဒါကိုတတိထားမိတဲ့ဆရာဝန်ပြောခဲ့တာကိုလည်းတရင်မှောင်ချဖို့သူစူးစမ်းခဲ့တယ်နောက်ဆုံးမနိုင်တော့တဲ့အချိန်မှာသူတို့ကပြင်ရတဲ့အဆင့်ဖြစ်ခဲ့ကြောင်းမို့လို့ဟိုလက်ရှိတရုတ်နိုင်ငံကထွက်လာတဲ့သတင်းစရာတွေကိုလည်းတချို့နိုင်ငံတွေကပေါ့နော်ဟိုလက်မခံတာလည်းရှိတယ်ဒါကျွန်တော်ဒီလိုမြင်ပြောရင်တချို့ကနိုင်ငံကြီးကလည်းပါပါတယ်ပြန်ရပြီးနိုင်ငံချင်းအားပြိုင်တဲ့အခါမှာကျတော့ဒီတရုတ်နိုင်ငံကတင်ကြတဲ့ဒီထွက်လာတဲ့ချင်းတွေဒီအမှန်ကန်နိုင်မှုဆိုပြီးတော့တချို့ဒီဟာကိုဝေဖန်တာလည်းရှိတာပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဘာမြင်လဲဆိုတော့အခုလက်ရှိပေါ့နော်ဟိုတို့ဒီထွက်လာတဲ့တရင်းတွေတကယ်မှန်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတရုတ်နိုင်ငံဟာဒီယောဂကိုအခုဘာဖြစ်သူတို့ကဒီမိတော့ကျိုးအောင်ဒါမိနှိမ်လိုက်နိုင်တဲ့အခြေအနေဖြည်းဖြည်းရောက်လာပြီဆိုတော့သူတို့ဘလို့များဒါကိုတိုးတာပန်းစားနှိမ်နှင်းခဲ့လဲဆိုတာကိုကျွန်တော်တို့နီးနာနေတရားတော့ကျွန်တော်တို့ယူဖို့တော့လိုလာပြီဟိုဒါပေမဲ့ဒီဟာဒီတရင်းချက်လက်ဟိုကျွန်တော်လည်းမမှန်ကန်တိုင်းလို့ပြောတော့လည်းပဲဒီလိုထိန်းချုပ်နိုင်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ကတော့ဟိုဥဆောင်ခဲ့တဲ့လူတွေရောပါဝင်ခဲ့တဲ့ဒီတကယ်လို့လှုပ်ရှားခဲ့တဲ့ကျမ်းမာရေးဝန်ထမ်းတွေရောပေါ့နော်အကုန်လုံးကိုကျွန်တော်အနေနဲ့တော့ချီးကျူးပါလေဗ
ျဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့တချို့နိုင်ငံတွေမှာဒီရောဂါကိုကာကွယ်ဖို့ကြိုးပမ်းတာဟာသိပြီးတော့ကြမ်းတမ်းတဲ့စီမင်းစည်းကမ်းတွေ drastic action ထုတ်တယ်ဆိုပြီးတော့ပြောကြပါတယ်ဘယ်မှမထွက်နိုင်ဆိုပြီးတော့အပြင်းထွက်တဲ့လူတွေရောမှဒါရဲတွေကစစ်ဆေးပြီးရင်ထဲပြန်သွားအတင်းသွင်းကြတယ်အဲ့လိုမျိုးလူရက်တွေကလိုအပ်ပါလားတကယ်တော့မြန်မာနိုင်ငံမှာကောအဲ့လောက်ထိတင်းကျပ်ဖို့လိုပါသလားအဲ့ရောက်နောက်ဆုံးဖြေပြပါခင်ဗျာ
ဟိုကျွန်တော်ဒီလေလာဖြတ်ရှုတဲ့ဟာရဆိုရင်တော့အဲဒီတရုတ်နိုင်ငံဟာဒီကျွန်တော်စံနမူနာတစ်ခုယူရမှာပေါ့နော်ဆိုတော့အဲ့လိုပြောတယ်တရုတ်ကိုကျွန်တော်အရင်ဥစားပြီးပြောနေလို့လည်းထင်ပါတယ်ဟိုကျွန်တော်ကတော့ဒါလေလာ30ချဲရဆိုလို့ချင်းဟိုကတကယ်လည်းဖြစ်လို့ဖြစ်ရအဲ့ဟူဘေးပြည်နယ်ပေါ့နော်ကျွန်တော်ဒီဟူဟန်မှာအကုန်လုံးကိုကျွန်တော်လော့ခ်ဒေါင်းလုပ်ချလိုက်တာဟာသူမှန်ကန်တဲ့သုံးချက်ချက်တို့လည်းအဲ့ဒီမှာတော်လေးဝေဖန်ခံရပါတယ်လူခွင့်ရရောပါရောဒီတရုတ်ကောင်းဆောင်တွေကိုယ်တိုင်ပေါ့နော်အကုန်လုံးဝေဖန်ခံရတယ်တိုးတော်လည်းပဲအဲ့ဒီလိုလော့ခ်ဒေါင်းလုပ်လိုက်ခြင်းအပြင်တို့နိုင်ငံတွင်းမှာ ါပေါ့နော်ကုသံပြက်နဲ့တော့ကသူပြန်ထိန်းချုပ်နိုင်နိုင်တယ်ဆိုတော့ဟိုကျွန်တော်အနေနဲ့လိုအပ်ရင်တော့ကျွန်တော်ကတချို့တော့ဒီဆုံးဖြတ်ချက်တွေကခံခိုင်မာမာနဲ့ကျွန်တော်ပြက်ပြက်တာတာတော့ကျွန်တော်လုပ်ဖို့လိုတယ်မှန်ပါတယ်လော့ကဒေါင်းလုပ်တဲ့အခါမှာကျွန်တော်ကလူမှုစီးပွားဘဝတွေထိခိုက်တယ်ခြေပိုင်းဆိုင်ရာတွေထိခိုက်တယ်ရုပ်ပိုင်းဆိုင်ရာတွေထိခိုက်တယ်အားလုံးတော့ဟိုကျွန်တော်အခန်းကဏ္ဍအားလုံးပေါ်မှာတရားမှုတွေရှိတယ်ဆိုတော့မှန်တယ်တိုးတော်လည်းပဲကျွန်တော်တို့ကဘယ်ဟာဦးစားပေးစဉ်းစားမလဲဆိုတော့ကျွန်တော်စဉ်းစားဖို့လိုတယ်ဒီလော့ကဒေါင်းလုပ်တာရဲ့ဟိုကောင်းကျိုးဆိုးကျိုးကတော့ကျွန်တော်ကတွန်တွဲနေမယ်တိုးတော်လည်းပဲဟိုကျွန်တော်တို့လုပ်ရမယ့်အခြေအနေဆိုရင်တော့ကျွန်တော်မြန်မာနိုင်ငံမှာလည်းလုပ်မယ်လို့ကျွန်တော်အနေနဲ့ထင်မြင်ချပါပါတယ်
COVID-19 အသက်ရှင်လမ်းကြောင်းဆိုင်ရာယောဂရဲ့ဝင်းနှွေးဝင်းမိုးတွေကိုယောဂကုသပြန့်နှံ့မှုပြင်းထန်နေတဲ့နိုင်ငံတွေမှာရောယောဂကုသပြန့်နှံ့မှုမပြင်းထန်သေးတဲ့နိုင်ငံတွေမှာပါကြုံတွေ့ခံစားနေကြရတာပါ။မတ်လ13ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံတော်တမရယုံရဲ့ပန်ကြားချက်မှာမြန်မာရိုးရာတကြံပွဲတော်အပါအဝင်လူစုလူဝေးနဲ့ကျင်းပပြုလုပ်ရတဲ့အခမ်းအနားနဲ့ပွဲလမ်းသဘင်တွေကိုကျင်းပပြုလုပ်ခြင်းမပြုဖို့ပန်ကြားထားပြီးလူစုလူဝေးအခမ်းအနားပြုလုပ်ခြင်းမချင်းကိုဧပြီလ30ရက်နေ့အထိကျင်းပခွင့်မပြုဘဲရပ်ဆိုင်းထားပြီးဖို့သက်ဆိုင်ရာဌာနတွေကိုညွှန်ကြားထားတာကြောင့်တကြံပွဲတော်အပါအဝင်အနေနဲ့ရဲကပွဲလမ်းသဘင်ကျင်းပမှုတွေဟာဧပြီလကုန်အထိရနာထားကြရမှာပါပွဲလမ်းသဘင်အခမ်းအနားတွေကိုပိတ်ဖြစ်ဖို့မလိုသေးဘူးလို့ယူဆနေတဲ့သူတွေရှိသလိုယောဂကုသမှုပြင်းထန်နေတဲ့နိုင်ငံတွေမှာလို့ပွဲလမ်းသဘင်အခမ်းအနားတွေကနေရုတ်တရက်ယောဂကုသမှုတွေအလုံးရင်းနဲ့ပေါ်လာမှာကိုစိုးရိမ်ပူပန်နေတဲ့သူတွေလည်းရှိနေကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့လူတူနဲ့တူတွေ့ဆုံနှုတ်ဆက်ရင်အောင်လက်ဆွဲနှုတ်ဆက်တာမျိုးမပြုလုပ်ဘဲလက်ဝေးရန်နှုတ်ဆက်ကြဖို့ခေါင်းငိတ်မီနှုတ်ဆက်ကြဖို့လူချင်းမဖြစ်မနေထွတ်တွေ့ဖို့လိုလာရင်ဒရောင်စစ်ချင်းထိပြီးနှုတ်ဆက်ကြဖို့တိုက်တွန်းအကြံပြုထားတာကြောင့်လူစုလူဝေးနဲ့ပွဲလမ်းသဘင်အခမ်းအနားတွေကျင်းပပြုလုပ်ခြင်းကိုရှောင်ကျဉ်ခြင်းဟာဒီချိန်မှာအလုပ်တင်ဆုံးအလုပ်လို့ဆိုရမှာပါဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေမှာတော့လူဦးရေထောင်ထဲချီပြီးရုတ်တရက်ယောဂကုသခံရတဲ့အခါကုသမှုပိုင်းမှာအခက်အခဲတွေကြုံတွေ့နေရတာကြောင့်မြန်မာနိုင်ငံမှာလူတွေအများကြီးတပြိုင်တည်းကုသခံရမယ်ဆိုရင်အခက်အခဲဝင်တော့ဝင်မှုတွေအများကြီးဖြစ်ပေါ်လာမှသိကြပါဗျ။ဝေဘာကီကုသဆေးရုံကြီးမှဌာနမှူးဖြစ်သူပမောက္ခဒေါက်တာဒေါ်စပယ်ဖြူကလည်းလူတွေအများကြီးရုတ်တရက်ယောဂကုသခံရပြီဆိုရင်ကုသယောဂအထုကုဆေးရုံကြီးတွေနဲ့တွေမလုံလောက်ဘဲအနေနဲ့ရဲကဆေးရုံတွေပါကုသဆောင်ရွက်ပေးဖို့လိုအပ်လာနိုင်တာကြောင့်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ထားတယ်လို့အခုလိုပြောပါဗျ
။ Infection ရဲ့ risk တော့ငယ်ရှိနေကြတဲ့အတွက်ကြောင့်မလို့အားလုံးသောဆောင်ဝင်နေတဲ့မှာတော့ငယ်သောဆိုးရိမ်ပူပန်မှုတွေရှိတာကိုတော့ကျွန်တော်တို့ဘက်ကအမြဲတမ်းအစစ်စစ်တော့ခဏခဏထပ်မံပြီးတော့ချစ်လေ့ကျင့်လေ့ကျင့်မှုတွေနဲ့အမြဲပြုလုပ်နေရပါတယ်ပြီးရင်လည်းကိုယ်ဟာဘလောက်ထိကိုကိုယ်ကိုယ်ကိုယ်ဟာ confidence ရှိလာဖို့ကျွန်တော်တို့အနေနဲ့တကယ်တမ်းတကယ်ဝတ်ဆင်ထားမယ့်ဝတ်စားများကိုကျွန်တော်တို့ဝတ်ဆင်နိုင်ဖို့အတွက်ကျွန်တော်တို့ပြင်ဆင်မှုတွေပြုလုပ်ပြီးသားဖြစ်ပါတယ်ကျွန်တော်တို့အခုလည်းပဲအဲ့လိုပဲနောက်ကကျမတို့ညာအကယ်၍များပေါ့နော်နေမကောင်းဖြစ်သွားခဲ့ရင်လည်းနောက်အဖွဲ့တွေအတွက်ကျမတို့အကုန်လုံးစီစဉ်မှုတွေတော့အကုန်ပြုတ်လုထားကြပါတယ်အခုကျမတို့ဆေးရုံအနေနဲ့ကြတော့လည်းပဲနောက်မှာကျမတို့တိုးချက်ဆောင်ဆရာကြီးတို့လက်တက်တည်းကနေပြီးတော့ဆောက်ခဲ့တဲ့နှစ်ထပ်ဆောင်နဲ့သုံးထပ်ဆောင်ရဲ့ပေါ်ဆုံးထပ်ကိုလည်းကျမတို့ဖွင့်လှစ်ဖို့အတွက်အစဉ်သင့်နှီးပါးလောက်ဖြစ်နေခဲ့ပါပြီနောက်ထပ်လည်းပဲကျန်တဲ့တိုင်းနဲ့ပြည်နယ်ဆေးရုံများနဲ့တကွကျန်တဲ့ဆေးရုံများကိုလည်းချက်ထွင်ပြီးတော့စီစဉ်ဆောင်ရွက်ဖို့လည်းပြုတ်လုထားတယ်လို့ကျမတို့ဘက်ကတော့သိရပါတယ်ဆရာကြီးဒီအတွက်တော့ကျမတို့အားလုံး6ရက်နေရဆိုလေကျမတို့ telecon echo နဲ့ကျမတို့ echo covid ဆိုပြီးတော့ကျမတို့ဆေးရုံမောင်းတရားကျော်ကိုကျမတို့တမိုင်းငံလုံးမှာရှိတဲ့ဆေးရုံမောင်းတရားကျော်ကိုကျမတို့အားလုံးဓာတ်ခွဲနမူနာယူပုံကုသပုံပြုစုပုံပြီးတော့ဒါမျိုးစည်ရင်းပေးပို့ပုံ referral စနစ်အချိန်ပြည့်ဆက်ဆံနိုင်မှုစနစ်ဒါမျိုးတွေကိုတော့ပြုတ်လုထားပါတယ်ဆရာကြီး
ယောဂဘုရှိနေသူတွေ့ရင်ချက်ချင်းသိဖို့နဲ့တခြားသူတွေကိုကူဆက်ပြန့်နှံ့မှုမရှိအောင်အချိန်မီကာဝယ်ထိန်းချုပ်နိုင်မှုဟာအခုချိန်မှာအလွန်ရေးကြီးနေတာပါ။ယောဂဖြစ်တဲ့နိုင်ငံတွေကနေဝင်ရောက်လာတဲ့သူတွေကမှတန်လျာရှိတဲ့လူတွေနဲ့ဖျားနာနေတဲ့သူတွေကမှ COVID-19 အသက်ရှင်လမ်းကြောင်းဆိုင်ရာယောဂလက္ခဏာနဲ့ဆင်တူတဲ့သူတွေကိုဦးစားပေးပြီးယောဂဘုရှိမရှိစစ်ဆေးပေးနေတာဖြစ်တယ်လို့သိရပါတယ်။လူတွေအများကြီးကိုစမ်းသပ်စစ်ဆေးပေးဖို့လိုလာရင်လုံလုံလောက်လောက်စမ်းသပ်စစ်ဆေးပေးနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးအမျိုးသားကျန်းမာရေးတခွဲဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်အောင်မဆွေတင်ကအခုလိုပြောပါတယ
်အရေးပေါ်လာလို့ရှိရင်အရေးပေါ်စီမံချက်ဆိုပြီးကျမတို့ဆွဲနေပါတယ်ဆွဲထားတဲ့ထက်မှလည်းကျမတို့လည်းဒီဘက်မှာအဲ့လိုဆွဲထားတဲ့အပြင်ကိုဘာဘီလိုလုပ်မလဲဆိုတာစီမံထားတဲ့အပြင်ကိုကျမတို့အမျိုးသားကျန်းမာရေးတခွဲမှုဆိုင်ရာဌာနအနေနဲ့လိုအပ်တဲ့တခွဲကန်း၃ပစ္စည်းရေး reagent တွေပေါ့နော်အဲ့ဒီပစ္စည်းတွေကိုကျမတို့စုဆောင်ထားရှိပါတယ်အခုလောလောဆယ် enhance အနေနဲ့ဆိုရင်တော့ကျမတို့3,000ကျော်လူ3,000ကျော်ကိုစစ်ဆေးဖို့လက်ထက်မှာ enhance ရှိပါတယ်နောက်ထပ်ရောက်လာဖို့တွေလည်းထပ်ပြီးတော့ရှိပါတယ်အခုလောလောဆယ်ကျမတို့တောင်းထားတဲ့ဟို USCDC တို့ပါပဲအဲ့အမျိုးကြီးအဖွဲ့အစည်းတွေကရောက်ဖို့တွေမရောက်သေးပါဘူးရှင်
မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့သူရှိမရှိကိုဖော်ထုတ်ဖို့နဲ့ကူးစက်ပြန့်နှံ့တဲ့သူရှိလာတဲ့အခါထိထိရောက်ရောက်ကုသဆောင်ရှောက်မှုပေးနိုင်စေဖို့ဆိုတာတွေကိုတော့ခက်ခဲခဲကြိုးစားပြင်ဆင်နေကြရတာပါဒ ီလိုအခြေအနေမှာလူစုလူဝေးအခမ်းအနားပွဲလမ်းသဘင်တွေကနေလူအများများကိုရုတ်တရက်ကူးဆက်ပြန့်နှံ့သွားမယ်ဆိုရင်နောက်ဆက်တဲ့ဆိုးကျိုးတွေကိုပြင်းပြင်းထန်ထန်ကြိုတွေ့ရလာနိုင်တာကြောင့်မြန်မာပြည်သူတွေအနေနဲ့ကြိုတွေ့လာနိုင်တဲ့အန္တရာယ်တွေကိုသိရှိပြီးလူစုလူဝေးပွဲလမ်းသဘင်အခမ်းအနားတွေပြုလုပ်ခြင်းကိုစိတ်ချရတဲ့အချိန်ကာလတစ်ခုရောက်ရှိတဲ့အထိရှောင်ကျဉ်ဖို့လိုတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါ View American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါRadio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုနဲ့ COVID-19 ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့ကမ္ဘာနိုင်ငံတွေဆောင်ရွက်နေကြတဲ့အထက်မှာကျောင်းတွေ၊ကောလိပ်တွေ၊တက္ကသိုလ်တွေပိတ်ထားတာလည်းပါပါတယ်။အမေရိကန်ပြည်ထောင်စုပြည်နယ်တော်တော်များများမှာမူလတန်းကဆလို့တက္ကသိုလ်အတန်းတွေအထိကိုစာသင်ခန်းတွေကိုယာယီပိတ်ထားကြပါတယ်။စာသင်ခန်းတွေကိုပိတ်ထားတယ်ဆိုပေမဲ့သင်ကြားမှုတွေကိုရပ်ထားတာမဟုတ်ပါဘူး။အွန်လိုင်းပေါ်ကနေတဆင့်လေ့ကျင့်သင်ကြားမှုတွေဆက်ပြီးတော့ရှိနေပါတယ်။ဒီတစ်ပတ်မှာတော့တုံးတန်းကျောင်းသူတယောက်အိမ်ကနေစားလုပ်နေရတဲ့အတွေ့အကြုံကိုမျှဝေခြင်းပါတယ်။ American ပြည်နယ်ထဲမှာပြည်နယ်တဝန်းကျောင်းတွေပိတ်ထားတဲ့ Maryland ပြည်နယ်ကတုံးတန်းကျောင်းသူမတ်မေနှင်းအိမ်ရဲ့အတွေ့အကြုံဖြစ်ပါတယ်
။အကျောင်းစာတွေကဒီမှာသမီးတို့တွေက email တွေပို့ပြီးတော့ online courses တွေလုပ်ပေးတယ်လေ။ login လုပ်ပြီးမှ courses နဲ့ quizzes တွေရှိတယ်။ kindergarten to 12 grade ชีดาเลย
อือหือตะมี้อ่ะคือ3ดั้นสรแล้วตะมี้รู้3ดั้นชาเนี่ยปัดไปแล้วจ้างมาบาริปို့ไปแล้วเอ๊ะไอ้ษาริเลิกค้านนี่แหละ
ตะมี้อ่ะล็อกอินลูปอีมาดีลงเลยอะไรหาได้ชีดาเลยควิซซ์ดิชีดา
เมโกนี่ဖြည့်ရတဲ့ဟာနောက်ပြီးတော့
ပြန်ตะมี้รู้ดิอ่ะဒါကတမီးတို့ရဲ့ games ရှိတယ်လို့ပေါ့သင်္ချာ games တွေရှိတယ
်စာဖတ်တာရောဖတ်ရလား
စာဖတ်လို့ရတယ် online ပေါ်မှာစာအုပ်တွေရှိတယ်ပြန်တမီးတို့တွေကကြိုက်တဲ့ဟာဖတ်လို့ရတယ်
အဲ့တော့ကျောင်းကတကယ်ချင်းနေနေရောတမီးတို့ဘယ်လိုမျိုးအဆက်အသွယ်လုပ်နေလဲ
တမီးက online ပေါ်မှာပြောလို့ရတယ်ဒီခါတမီးကစောတယ်လေပြန်တခုတချို့တကယ်ရင်းတဲ့တမီးနဲ့ဆော့တာဆိုတမီးတို့တွေတမီးကသူတို့တွေနဲ့ပြောတယ်လေ
ဆိုတမီးကအခုတော့ကျောင်းပိတ်ထားတော့စိတ်ညစ်နေလား
အာတမီးကကျောင်းမှာမပိတ်ခင်တော့တမီးတို့တွေက library မှာဆရာမပြောတယ်6ခုယူလို့စာအုပ်6ခုယူလို့ရတယ်ဆိုတမီးကတအားစိတ်မကောင်းမဖြစ်ဘူးတမီးကဖတ်လို့ရတယ်
อ๋อจ้องเป่งนี่ไปแม้แหละสาริผัดลงย่าတော့ตะมี้ใส่ไม่เหน็บพู
อืมเปลี่ยนเสี่ยม่าแคแรนดีนะคัลเลอร์ดิเปลี่ยนอยู่ละเลยสรุปตะมี้တော့ตะมี้อ่ะเยิ้มลงย่าได้สวยลงย่า
ได้อ๋ออะคืออะไอ้มาอะไรลงนี่ล่ะป้ออื
มဟုတ်แกตะมี้อ่ะสัญญาตีเด้บอลงกันเด้แต่คาดเลยเปลี่ยนแลนช็อตเด้ปีนแต่คาดเลยตะมี้อ่ะตาก้องเห็นเพเพยะแต่คาดเลยmovie တွေတူတူပြရတယ်လေ
။တမိလိမ်မာရင်ရုပ်ရှင်တွေကြည့်ရတာပေါ့။
ဟုတ်ကဲ
့။ Maryland ပြည်နယ်ကတုံးတန်းကျောင်းသူမတ်မင်းနှင်းအိမ်ပြောပြသွားတာပါ။ COVID-19 ကပ်ရောဂါကာကွယ်တဲ့အနေနဲ့ကျောင်းတွေပိတ်ထားရတယ်ဆိုတာကိုကျောင်းတွေမှာရှင်းပြထားပြီးဖြစ်လို့ကျောင်းသူကျောင်းသားတွေအနေနဲ့ကျောင်းမတက်ရပေမဲ့သူတို့လုပ်ရမယ့်တာဝန်ကိုအလေးအနက်ထားကြတယ်လို့မတ်မင်းနှင်းအိမ်ရဲ့မိခင်မတ်ခင်ဖြူထွေးကရှင်းပြပါရတယ်။
သူတို့ကြောင်းမှာကိုရိုနာဖြစ်တယ်ဆိုတော့ကိုရိုနာနဲ့ပတ်သက်ပြီးတော့ discussion တွေလုပ်ကြတယ်ခလေးတွေကြားမှာဆွေးနွေးပွဲလုပ်တယ်ဥမာတမီးဆိုရင်အိမ်ရောက်တာနဲ့သူပြန်ပြောပြတယ်သူတို့ဒီလိုဆွေးနွေးပွဲလုပ်ကြတယ်ကိုရိုနာဖြစ်တာအခုဆိုလို့ရှိရင်ဘလောက်ဆိုးနေပြီပေါ့သူတို့ကအဲ့ဒီ information တွေဟာအစားဒီအချက်လက်လေးတွေကိုသူတို့အွယ်နဲ့မလိုက်အောင်သိတရရလည်းရှိတယ်ဆိုတော့သူတို့အသိစိတ်ထဲမှာဒီချိန်နေကြမှုလို့ကြောင်းပိတ်တာဒါသူတို့ကြောင်းတက်နေရတဲ့အချိန်ဆက်ပြီးတော့လေ့လာနေရမယ်ဆိုတော့အသိရလည်းရှိတဲ့အခါကျတော့သူတို့အလုပ်ကိုသူတို့လုပ်ရမယ်ဆိုတာကိုလည်းအဲ့ဒီအသိရှိနေတယ်အဲ့ဒီတစ်ခုကတော့ဒီခလေးတွေအတွက်လည်းတော်တော်လေးကောင်းတယ်သူတို့ကဒီတင်ထောက်ကူပစ္စည်းတွေကလည်းအပြည့်ဝရထားတယ်သူတို့ကိုတင်ကြားတဲ့ပုံစံကလည်းသူတို့မပြင်းအောင်တခြားလုံးလုပ်လာခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကစာစင်ရတယ်ဆိုတာကိုလည်းပြောနေတာမျိုးပေါ့နော်
နောက်ပြီးတော့ဒီចောင်းသူចောင်းသားတွေသင်ကန်းစာတွေပြတ်မသွားအောင်လို့ဒီចောင်းနေရာနေပြီးတော့ online ကနေစီစဉ်ပေးထားတဲ့ပုံစံကိုလည်းရှင်းပြပေးပါလားရှင
့်ဘယ်လိုစီစဉ်ပေးထားလဲဆိုတော့ classroom login ဆိုပြီးတော့ပေါ့เนาะဒီចောင်းစာသင်ကန်းထဲမှာသင်တဲ့ပုံစံမျိုးဒီចောင်းနှုံးကသင်ခဲ့တဲ့ဒီသင်ကန်းစာတွေလေ့ကျင့်ခန်းတွေသင်ချာပဲဖြစ်ဖြစ်စာဖတ်တာပဲဖြစ်ဖြစ်ပေါ့เนาะစာရေးစာဖတ်တာတွေပေါ့လေအဲ့ဒါတွေအကုန်လုံးကိုသူက online ပေါ်ကနေပြီးတော့မှဒီ internet computer ရှိမယ် internet သုံးလို့ရမယ်ကျောင်းဝပေးထားတယ်သူတို့ဒီ login လုပ်လို့ရတဲ့ဟာပေါ့เนาะဆိုတော့အကောင့်နဲ့ဝင်ပြီးတော့ဒီကျောင်းနဲ့ပတ်သက်တဲ့သူတို့လေ့လာလို့ရတဲ့ဟာတွေကိုအဲ့ထဲမှာထည့်ထားပေးတယ်ဆိုတော့ကလေးတွေကအဲ့မှာသွားပြီးတော့ကျောင်းပုံမှန်ကျောင်းတက်တည်တဲ့အချိန်မှာလုပ်တဲ့ဟို fun game တွေအပါပေါ့เนาะဒီလေ့ကျင့်ခန်းတွေသူတို့လုပ်လို့ရမယ်ဆိုလိုတာကဒီသင်ချာတွတ်တာပါညာအပြင်ကိုပဲကလေးတွေကိုဟိုစာလဲတက်ဟိုပျော်လဲပျော်ရအောင်လုပ်ပေးတဲ့လေ့ကျင့်ခန်းမျိုးလေးပေါ့နော်ပေါ့ပေါ့ပါလေ့ကျင့်ခန်းလေးလည်းပါတယ်။နောက်စာဖတ်ဖို့အတွက်ဒီနေ့ကိုဥပမာသူကရေးထားတယ်ဒီနေ့ကိုအကြိုက်ဆုံးအယုတ်ကလေးတစ်ယုတ်ကိုမိနစ်20စာဖတ်ပြပါကိုကြိုက်တဲ့စာတစ်ခုဖတ်ပြပါပေါ့ဒါမှမဟုတ်လို့ရှိရင်လည်းကိုအဖေကိုဖြစ်ဖြစ်အမေကိုဖြစ်ဖြစ်ကိုကိုအမအဝယ်ဖြစ်ကိုတရရောက်ကိုစာမိနစ်20ပြည့်အောင်ဖတ်ပြပါပေါ့ဆိုတော့အဲ့လို assignment လေးတွေလုပ်ထားတဲ့အခါကျတော့ကလေးတွေကအဲဒီနေ့ဆိုလို့ရှင်တနေ့လာနေ့အတွက်ဆိုရင်ဒါလုပ်ဒါလုပ်ဒါလုပ်ပေါ့ဆိုတော့အင်္ဂါနေ့အတွက်ဆိုရင်လည်းပါပေါ့အများကြီးတွေပေးတာတော့မဟုတ်ဘူးပေါ့ပေါ့ပါပါပဲဒါပေမဲ့သူတို့ကကျောင်းဝပြီးတော့နောက်တစ်ခါဘာတွေကိုသူတို့ကတိုက်တွန်းလဲဆိုတော့ဒီလိုမျိုးကျောင်းစာလေ့လာမှုမပြတ်ပေါ့เนาะတည်မှုတစ်ခုခုရှိနေတာအပြင်ကိုကလေးတွေကိုသူတို့ရဲ့ဒီပျော်စရာအချိန်ပေါ့เนาะလှုပ်လှုပ်ရှားရှားအားကစားလုပ်ဖို့အတွက်လည်းတိုက်တွန်းတယ်အဲ့ခါကျတော့မိဘတွေကတော့အခုလိုအချိန်မျိုးမှာပို့ပြီးတော့အချိန်ပေးရတာပေါ့လေ online မှာသွားပြီးတော့ကလေးတွေအဲဒီနေ့ဆိုရင်ဘာတွေလုပ်ဖို့ကျောင်းဝညွှန်ကြားထားတာရှိတယ်ပေါ့ကြည့်ပြီးတော့အဲ့ဒီလေ့ကျင့်ခန်းတွေကိုကလေးနဲ့အတူတူလုပ်ပေးမယ်ပြီးသွားလို့ရှိရင်သူတို့မပြင်းအောင်သူတို့နဲ့အတူတူကစားပေးတာတို့နောက်ဒီပုံမှန်ပေါ့အဲကလေးတွေသူတို့ကစားခြင်းတဲ့အချိန်လေးတွေကိုသတ်မှတ်ပေးရတာပေါ့နော်အဲ့ဒါတွေတော့လုပ်ပေးရရှိပါတယ
်အမေရိကန်မှာတော့ကျောင်းသားမိဘတွေနဲ့ဆရာဆရာမတွေကြားမှာအွန်လိုင်းပေါ်မှာဆက်သွယ်မှုတွေကအရင်တည်းကရှိနေပြီးသားပါဒါပေမဲ့အခုလိုမျိုးအခြေအနေအရကျောင်းပိတ်ထားရတဲ့အခါမှာကျောင်းသားတွေအတွက်လိုအပ်ချက်တွေကိုကျောင်းတွေကဖြည့်ဆည်းပေးနိုင်ဖို့အဖက်ဖက်ကစူးစမ်းစီစဉ်ပေးနေကြပါတယ်အမေရိကန်ပြည်ထောင်စုထဲမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်ပိုများလာနေချိန်မှာဂန္ဓာဇုံကလုပ်ငန်းလည်ပတ်မှုတွေယာယီရပ်ဆိုင်းနေကြပါတယ်ကျောင်းတွေတက္ကသိုလ်တွေကိုဘယ်တော့ပြန်ဖွင့်မယ်ဆိုတာကိုလည်းဘယ်သူမှအတိအကျမပြောနိုင်သေးပါဘူးလောလောဆယ်အခြေအနေမှာအွန်လိုင်းစာသင်ခန်းတွေကပုံမှန်စာသင်ခန်းတွေနေရာမှာအစားထိုးသင်ကြားပေးနေအောင်မှဖြစ်ပါရဲ့ရှင်ကျွန်မဆွမ်းမြန်ပါပ
ါအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးခြင်းပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စပိန်နိုင်ငံမှာဗော်ဒူးနေကသေဆုံးသူ938ယောက်ရှိခဲ့တဲ့အတွက်ကမ္ဘာမှာအီတလီနိုင်ငံပြည်ရင်သေဆုံးမှုဒုတိယအများဆုံးဖြစ်နေပါတယ်။ဒီနေ့ထဲမှာတင်အများဆုံးသေဆုံးခဲ့တဲ့အတွက်စုစုပေါင်း 3,285 ယောက်သေဆုံးခဲ့တဲ့တရုတ်နိုင်ငံထက်တော့ပိုများနေပြီး 3,434 ယောက်ထိရှိနေတာပါ။သေဆုံးသူ 6,828 ရဲ့အီတလီနိုင်ငံကတော့ကမ္ဘာမှာသေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေဖြင့်ဒေါ်လာ12,000ထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဗုဒ္ဓနေ့မှာပဲတိုက်တွန်းလိုက်ပါတယ်။ COVID-19 ရောဂါဟာလူသားတို့တရားလုံးကိုချိန်ချောက်နေတာကြောင့်လူသားတို့တရားလုံးကတွန်းလှန်ရမှာဖြစ်ပြီးနိုင်ငံတကာနိုင်ငံချင်းကတုံ့ပြန်မှုတွေနဲ့မလုံလောက်တဲ့အကြောင်းအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုလိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထိခိုက်နေတဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးအမေရိကန်သမိုင်းမှာအများဆုံးဖြစ်ဒေါ်လာ1 trillion တန်ဖိုးရှိတဲ့အရေးပေါ်အသုံးစရာကိုထက်လွတ်တော်မှာဗုဒ္ဓဦးနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။ရဲတော်ကြားအကျိတ်နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မှာပဲသမ္မတအင်ဂျီရိုနဲ့လွှတ်တော်ခေါင်းဆောင်တွေကြားဗုဒ္ဓဦးနေ့အစောပိုင်းမှာသဘောတူညီချက်ရခဲ့ကြတာပါ။ကြာသပတေးနေ့မနက်ခင်းစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6:00ခွဲကနေ9:00အစီအစဉ်ကိုတော့လက်တလောရာရဲ့ဆိုင်ထားမှာဖြစ်ပြီး ညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွတ်အစီအစဉ်တွေကိုနေနေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်ပေးနေတာဖြစ်ပါတယ်မင်္ဂလာရှိတဲ့နေ့တွေနဲ့ဖြစ်ကြပါစေခင်ဗျာကျွန်တော်အောင်လွေဦးပါ
This program has come to you from the Voice of America, Washington.